Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အသံရဲ့2022ခုနှစ်ဩဂုတ်လ4ရက်နေ့ကြာသပတေးနေ့မနေ့ပဲအသံလွှင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့အသံလွှင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားပါမယ
်။မင်္ဂလာပါခင်ဗျာ။ကျွန်တော်အောင်လူပါ။သတင်းတွေကိုကိုဇော်မိုးကျော်နဲ့အတူပြောပြမှာပါ။ဒီမနေ့နားဆင်ရမယ့်သတင်းတွေထဲမှာတော့ Taiwan ပေါ်တရုတ်ကရံမလို American နဲ့ G7 ဖွဲ့ကသတိပေးလိုက်တဲ့သတင်းမြန်မာရေးတိုးတက်မှုမရှိတဲ့ပေါ် ASEAN ဖွဲ့ဝင်တွေစိတ်ပြည့်နေကြတဲ့သတင်းစတဲ့ထိတဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြားကြရမှာပ
ါဟုတ်ကဲ့ပါအဲ့ဒီလိုသတင်းတွေအပြီးမှာတော့သတင်းပေးပို့ချက်နဲ့ဆက်သွယ်မေးမြန်းချက်သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါပါ
တိုက်ပွဲဖြစ်တယ်ဘောနဒီဆိုင်ကုန်းရွာကြီးမှာဖြစ်တယ်အဲ့ဒီမှာတနေ့ကုန်းတိုင်းကြီးမှာတိုက်ပွဲဖြစ်တယ်10ဦးနဲ့20ကျားလောက်ဖြစ်မယ်သူဆန္ဒကျွန်တော်သိရအဲ့ဒီကနေသူ4ယောက်ကိုတိုက်တပ်ပစ်ပြီးယူနေလို့သိရတယ်ဗ
ျကလေးပြုတ်နယ်တောင်ပိုင်းမှာအာနာသိန်းစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေးတပ်တွေတိုက်ပွဲဖြစ်ပွားပြီးအရသာတချို့စစ်ကောင်စီကဖမ်းဆီးတပ်ဖြတ်တာတွေရှိတယ်လို့ဒေသခံတွေကပြောဆိုပါတယ်ပြင်းပြင်းနဲ့မြားပြည်ဘက်မှာလည်းတိုက်ပွဲတွေဆက်လက်ဖြစ်ထန်းနေတဲ့အတွက်ကြောင့်မလို့စစ်ပြေဒုက္ခသည်တွေထိုင်းနိုင်ငံတွေကိုတချို့ဝင်ရောက်သွားကြပါတယ်။ပြီးခဲ့တဲ့ရက်ကအမေရိကန်က drone ချီနဲ့ပစ်ခတ်တိုက်ခတ်ခဲ့တဲ့အတွက်အခိုင်အတာအချမ်းပဲကောင်းဆောင်တည်ဆုံမှုနောက်ဆက်တွဲဘလို့ရိုက်ခတ်ချက်တွေရှိပါသလဲ။စတဲ့မြန်မာနဲ့ကမ္ဘာကသတင်းဆောင်မနဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။အဲ့ဒီနောက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာရေးသုံးသချက်ပြည်သူ့ချမ်းသာရေးအစီအစဉ်အားကစားကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမှာပါ။အခုတော့နောက်ဆုံးရသတင်းတွေကိုကိုအောင်လင်ဦးနဲ့အတူကျွန်တော်ဇော်မိုးကျော်တို့ကတင်ပြပေးပါမယ်။
အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌရဲ့ခီးစဉ်ကြောင့်ထိုင်ဝမ်ပေါ်စစ်ရေးအရာရန်လိုလာတွေမလုပ်ဖို့အမေရိကန်နဲ့ကမ္ဘာ့အင်အားကြီးခုနှစ်နိုင်ငံ G7 ဖွဲ့တို့ကပြောဆိုလိုက်ကြပါတယ်။ထိုင်ဝမ်ကျွန်းရဲ့ဒီမိုကရေစီလွတ်လပ်ခွင့်ကိုအခိုင်အမာကာဝယ်မယ်အကြောင်းကြေပြုခဲ့တဲ့အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီ ပီလိုစီရဲ့ခီးစဉ်ဆုံးသက်ပြီးနိုင်ပိုင်းကျန်မှာပဲတရုတ်နဲ့ထိုင်ဝမ်ပေါ်အမေရိကန်ရဲ့မူဝါဒအပြောင်းအလဲမရှိကြောင်းသမ္မတအင်ဂျီရောကထပ်မံပြောဆိုလိုက်တာပါ။
There's no reason for Beijing to turn this visit.
ကာလာချာရှိချင်းတုံးလာတဲ့အမေရိကန်ရဲ့မူဝါဒနဲ့ညီသွားရောက်တဲ့ခီးစဉ်ကိုတရုတ်နိုင်ငံကအကြက်တဲပြဿနာဖြစ်အောင်ဖန်တီးစရာအကြောင်းမရှိပါဘူး။ထိုင်ဝမ်ဆက်ဆံရေးဆိုင်ရာ1989ခုနှစ်ဥပဒေအရတရုတ်တပြည်တော်သာရှိတယ်ဆိုတာကိုလက်ခံထားတဲ့အမေရိကန်မူဝါဒမှာအပြောင်းအလဲမရှိကြောင်းရှင်းရှင်းလင်းလင်းပြောထားပါတယ်လို့အင်ဂျီရောပြောခွင့်ရကရင်ရှောင်ပြေကဗုဒ္ဓနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။အမေရိကန်လွှတ်တော်ဥက္ကဋ္ဌကတော့ထိုင်ဝမ်ကျွန်းကိုပြစ်မထားဘူးဆိုတာရှင်းရှင်းလင်းလင်းသိအောင်ပြသတဲ့အနေနဲ့သွားရောက်တာဖြစ်ကြောင်းဗိုလ်ထုနယ်ခီးစဉ်ဆုံးသက်မှာပြောဆိုခဲ့ပါတယ်။ထိုင်ဝမ်ကျွန်းကိုလက်အောက်ခံဖြစ်သဘောထားတဲ့တရုတ်ဆိုရကတော့ဒီခီးစဉ်ဟာအချုပ်ချာထိပါတဲ့လုပ်ရည်ဖြစ်အပြင်းထန်ခံကွက်ခဲ့တယ်လို့ထိုင်ဝမ်ကျွန်းအနီးစီးရေးလိချင်းမှလည်းကြေညာခဲ့တာပါ။ထိုင်ဝမ်ကျွန်းအနီးတရုတ်ကစီးရေးလိချင်းနဲ့အစီအစဉ်ကိုတော့ G7 ဖွဲ့ကရှုတ်ချလိုက်ပါတယ်ခီးစဉ်ကိုအကြောင်းပြပြီးထိုင်ဝမ်ကျွန်းအနီးရန်လိုတဲ့စီးရေးလှုပ်ရှားမှုတွေလုပ်တာတင်းမာမှုတွေနဲ့ဒေသရင်းတည်ငြိမ်မှုတွေကိုထိခိုက်နိုင်တဲ့အကြောင်းလဲဗိုလ်ထုနယ်မှာပဲ G7 ဖွဲ့ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ
်ယူကရိန်းကိုရုရှားကျူးကျော်ပြီးတဲ့နောက်ပထမဦးဆုံးအကြိမ်ယူကရိန်းကနေထွက်ခွာလာတဲ့နန်ဇာတီနန်တန်ချိန်26,000ကျော်တင်ဆောင်ထားတဲ့သင်္ဘောဟာတူရကီနိုင်ငံအစ္စတန်ဘူမြို့အနီးစိတ်ကမ်းကိုဆက်ရောက်ခဲ့ပြီးကုလသမဂ္ဂနဲ့နိုင်ငံပေါင်းစုံပါဝင်တဲ့အဖွဲ့တွေကစစ်ဆေးခဲ့ရမှာအားလုံးကင်းရှင်းကြောင်းဗုဒ္ဓဟူးနေ့မှာတာဝန်ရှိသူတွေကပြောဆိုပါတယ်။စီရီလင်ယွန်နိုင်ငံအလံလွတ်နေထားတဲ့ဒီသင်္ဘောကိုသဘောတူညီချက်ပါယူကရိန်း၊ရုရှား၊တူရကီနဲ့ကုလသမဂ္ဂတာဝန်ရှိသူတွေပါဝင်တဲ့အဖွဲ့ကနေစစ်ဆေးခဲ့တာဖြစ်ပြီးအချိန်တနာရီခွဲလောက်ကြာခဲ့ပါတယ်။သင်္ဘောဟာယူကရိန်းကနေထွက်ခွာတဲ့ပြောင်းစံနေတင်ဆောင်ထားပြီးလီဗနွန်နိုင်ငံကိုဆက်လက်ထွက်ခွာမှာဖြစ်ပါတယ်။စာနယ်ဇင်းခါတွေတင်ဆောင်ထားတဲ့နောက်ထပ်သင်္ဘော18စီးဟာလည်းစိတ်ကမ်းကနေထွက်ခွာဖို့စောင့်ဆိုင်းနေတယ်လို့ယူကရိန်းအစိုးရရဲ့အခြေခံအစာအုပ်ဆိုင်ရာဝန်ကြီးကပြောဆိုပါတယ်။ရုရှားယူကရိန်းစစ်ပွဲရုရှားကယူကရိန်းကိုကျူးကျော်တဲ့စစ်ပွဲကြောင့်ယူကရိန်းကနေစာနယ်ဇင်းခါတင်ပို့မှုတွေရပ်ဆိုင်းခဲ့ပြီးကမ္ဘာစာနယ်ဇင်းခါအခက်အခဲကြုံတွေ့ရတဲ့အတွက်ယူကရိန်းကနန်စားတိနန်နဲ့ပြန်လည်တင်ပို့ဖို့သဘောတူညီခဲ့ကြတာပါစစ်ပွဲကြောင့်ယူကရိန်းမှာဂျုံအပါဝင်နန်စားတိနန်တန်ချိန်တန်း20လောက်တင်ပို့လို့မရဖြစ်နေပါတယ်ပထမဆုံးတင်မောတစည်းစာလောက်တင်ပို့နိုင်တာဘာမှမဟုတ်သေးပါဘူးဒါပေမဲ့နောက်ထပ်ဆက်လက်တင်ပို့နိုင်မယ်လို့မျှော်လင့်တဲ့အကြောင်းယူကရိန်းသမ္မတဇာလင်စကီးကဗုဒ္ဓဟူးနေ့တုန်းကဩစတြေးလျကျောင်းသားတွေနဲ့အွန်လိုင်းကဆွေးနွေးစဉ်မှာထည့်သွင်းပြောဆိုခဲ့ပါတယ်ခင်ဗျာ
အဲခဲတဲ့ကောင်းဆောင်အ အီမန်အယ်ဇဝါဟီရီတည်ဆုံးခဲ့တဲ့အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့မှာပြီးခဲ့တဲ့သတင်းပတ်ကွန်ကအမေရိကန်ရဲ့အဝေးထိန်ဒရုန်းနဲ့တိုက်ခိုက်မှုပေါ်ဗော်ဒူးနေမှာတာလီဘန်တွေကပြစ်တင်ရှုတ်ချလိုက်ပါတယ်။ဒါပေမဲ့လည်းပြစ်မှတ်ထားတိုက်ခိုက်ခံရသူနဲ့ပတ်သက်လို့သတင်းချက်လက်တွေရရှိထားတာမရှိသေးတဲ့အကြောင်းနဲ့အချမ်းဖက်ဝါဒတိုက်ဖြစ်ဖို့ရည်မှန်းထားတဲ့အကြောင်းလည်းထပ်မံပြောဆိုခဲ့တာပါ။အဲခဲတဲ့အချမ်းဖက်ဖွဲ့ခေါင်းဆောင်ကိုတုတ်တင်လိုက်တဲ့အကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒင်တင်းလာနေနောက်ပိုင်းကအတည်ပြုခဲ့ပြီးတဲ့နောက်ပထမဆုံးအကြိမ်ဖြစ်တရားဝင်တုံ့ပြန်လိုက်တဲ့နေရာမှာတာလီဘန်ဒုတိယဝန်ကြီးချုပ်တူဖြစ်တဲ့အဗ်ဒူဆာမန်ဟာနာဖီကကဘူးမြို့တော်မှာသတင်းတောက်တွေကိုပြောလိုက်တာပါ။အာဖဂန်မြို့တော်မှာအဲခိုင်တဲ့ခေါင်းဆောင်နေထိုင်နေတဲ့သတင်းဟာလွန်ခဲ့တဲ့တနင်္လာကအာဏာရလာခဲ့ပြီးတဲ့နောက်နိုင်ငံတကာကအတိမတ်ပြုခံရရေးကြိုးပမ်းနေတဲ့တာလီဘန်တွေအတွက်ထိုးနှက်ချက်တခုလည်းဖြစ်ခဲ့ပါဗျာ။အမေရိကန်ရဲ့တက်ခဲမှုဟာတိုင်းပြည်ရဲ့ချုပ်ချာအာဏာနိုင်ငံတကာဥပဒေအပြင်ကာတာနိုင်ငံဒိုဟာမှာအမေရိကန်နဲ့ရရှိခဲ့တဲ့သဘောတူညီချက်ကိုချိုးဖောက်ရအောင်ကြောင်းလဲအာဖဂန်ဒုဝန်ကြီးချုပ်ဟာနာဖီကပြောပါတယ်။အင်းဒီချင်းနေနဲ့ပြည်ပနိုင်ငံတွေကိုတက်ခဲဖို့အာဖဂန်နိုင်ငံကိုအသုံးပြုခွင့်မပေးတဲ့မူဝါဒကိုကျင့်သုံးကြောင်းနိုင်ငံတကာကိုအချင်းချင်းပြောဆိုထားတယ်လို့လည်းပြောဆိုခဲ့တာပါ။အမေရိကန်နိုင်ငံရဲ့ဦးညီဌာနအရာရှိတစ်ယောက်ကတော့အဲခိုင်တာကောက်ဆောင်ကိုကပူးမျိုးရမှာလက်ခံထားတာဟာ2020ပြည့်ဖေဖော်ဝါရီလမှာရရှိထားတဲ့ဒိုဟာသဘောတူညီချက်ကိုတာလီဘန်တွေဘက်ကဖောက်ပြတ်တာဖြစ်တဲ့အကြောင်းပြောဆိုထားပါတယ်
။အီရန်နိုင်ငံရဲ့နျူကလ িয়ার ဆွေးနွေးရေးထိပ်တန်းကိုယ်စားလှယ်အလီဘဟရီခနီဟာ2015ခုနှစ်နျူကလ িয়ার သဘောတူညီချက်တွေပြန်လည်လိုက်နာရေးနဲ့ပတ်သက်ပြီးဆွေးနွေးဖို့ဩစတြေးလျနိုင်ငံမြို့တော်ဗီယက်နာကိုဗုဒ္ဓဦးနဲ့မှာတွားရောက်မယ်လို့အီရန်နိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကပြောဆိုပါတယ်။ဥရောပတောင်ပကနဲ့ညှိနှိုင်းပြီးအရင်လိုပဲအဖက်ဖက်ကတင်ပြလာတဲ့စိတ်တန်းတွေကိုဆွေးနွေးတော့မှာဖြစ်တယ်လို့ပြောရေးဆိုခွင့်ရှိသူနက်ဆရီကနာအနီကပြောဆိုပါတယ်။ပြီးခဲ့တဲ့လတဲ့တုန်းကဥရောပသမဂ္ဂရဲ့ထိပ်တန်းတန်ရာရှိဂျိုးဆက်ဘိုရဲကတော့သဘောတူညီချက်ကိုအသစ်ပြန်လဲရေးသားထားတာကိုသူ့အနေနဲ့တင်ပြထားတယ်လို့ပြောဆိုပါရယ်။ယခင်2015ခုနှစ်သဘောတူညီချက်မှာအီရန်အပေါ်စီးပွားရေးပိတ်ဆို့မှုရုံသိမ်းပေးပြီးအပြန်အလှန်အဖြစ်အီရန်ရဲ့နျူကလ িয়ার ကိစ္စကိုနိုင်ငံတကာသဘောတူညီချက်တွေနဲ့အညီထိန်းချုပ်ထားဖို့ဖြစ်ပါရယ်။အမေရိကန်သမ္မတဟောင်းဒေါ်နယ်ထရန့်ကဒီသဘောတူညီချက်ကနေနှုတ်ထွက်ခဲ့ပြီးအီရန်အပေါ်ပိတ်ဆို့အရေးယူတွေပြန်လဲလုပ်ခဲ့ပါရယ်။အီရန်ဘက်ကလည်းနျူကလ িয়ার တန့်စင်မှုတွေဆက်လက်လုပ်ခဲ့ပါတယ်။အီရန်နဲ့အီရန်နိုင်ငံရဲ့အကျိုးစီးပွားနဲ့အခွင့်အရေးတွေကိုအာမခံရင်အီရန်အနေနဲ့ရရှိတည်တတ်မဲ့သဘောတူညီချက်တွေကိုလုပ်ဖို့ဆုံးဖြတ်ထားကြောင်းနဲ့လိုအပ်တဲ့ဆုံးဖြတ်ချက်တွေချမှတ်ပြီးရှေ့ဆက်လက်ဆွေးနွေးနိုင်ဖို့အတွက်အမေရိကန်ကဘက်ကတိကျတဲ့အခြေအနေတွေကိုဖော်ပြဖို့လိုအပ်တယ်လို့လည်းအီရန်နိုင်ငံသားရဲ့ဌာနပြောရေးဆိုခွင့်ရှိသူကပြောဆိုထားပါတယ်။
အဲ့ဒါမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12133ဟိုင်းဒိုမီတာ40 kHz 9433ဟိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်။ဒီအမေရိကန်အသံမြန်မာဘာသာအစီအစဉ်ရဲ့ကြာသာပေးနေမနေ့ဖက်သတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံဖနပင်မြို့တော်မှာကျင်းပနေတဲ့အရှိတောင်အရှက်နိုင်ငံများအသင်းအာဆီယံနိုင်ငံခြားရေးဝန်ကြီးရဲ့အစည်းအဝေးမှာမြန်မာရေးဖြစ်ရှိမှုကြိုးပမ်းမှုတွေတိုးတက်မှုမရဖြစ်နေတဲ့အပေါ်အဖွဲ့ဝင်နိုင်ငံတွေကြားစစ်ပစ်တဲ့သဘောထားတွေကိုပြောဆိုလိုက်ကြပါတယ်။ဒီမိုကရေစီရဲ့လှုပ်ရှားသူ၄ဦးကိုကွပ်မျက်လိုက်တဲ့ကိစ္စအားလည်းအာဆီယံရဲ့ကြိုးပမ်းမှုတွေကိုအလေးမထားတဲ့လုပ်ရည်အဖြစ်မလေးရှားနိုင်ငံခြားရေးဝန်ကြီးကပြောဆိုလိုက်ကြပ
ါ The execution of the four activists is like a slap.
တချို့လှုပ်ရှားသူ၄ယောက်ကိုကွပ်မြက်လိုက်တာဟာပားရိုက်ခံလိုက်ခံလိုက်ရတယ်လို့ပါပဲဆီယာနာဘယ်နေဟာအာဆီယံဘုံသဘောတူညီချက်၅ရက်ကိုလောင်ပြာရောက်တယ်လို့အာဆီယံခေါင်းဆောင်တွေနဲ့အာဆီယံဥက္ကဋ္ဌတို့ကမလေးမဆလောက်ရရောက်ပါတယ်လို့မလေးရှားနိုင်ငံခြားရေးဝန်ကြီးစိုက်ဖူရင်အဘူဒါကဖနမင်မြို့တော်မှာသတင်းတောက်တွေကိုပြောဆိုလိုက်တာပါအခုချင်းကဆက်လို့နိုဝင်ဘာလထိပ်သီးစီးပွဲမတိုင်ခင်တိုးတက်မှုမရရင်တော့တခုခုကိုစဉ်းစားဆုံးဖြတ်ကြရလိမ့်မယ်လို့လည်းပြောဆိုခဲ့ပါတယ်အာဆီယံဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံကဝန်ကြီးချုပ်ဟွန်ဆန်ကလည်းနောက်ထပ်တိုက်ခိုက်မှုကိုကွပ်မျက်တာတွေရှိလာလိမ့်မယ်ဆိုရင်အာဆီယံရဲ့ယက်တီချက်ကိုပြန်စဉ်းစားသုံးသပ်ရလိမ့်မယ်လို့တတိပေးခဲ့တာပါစီးပွဲနိုင်ငံခြားရေးဝန်ကြီးဌာနကလည်းတချို့လှုပ်ရှားသူတွေကိုကွပ်မျက်ဖို့ဆန္ဒပါနေရဲ့ဆုံးဖြတ်ချက်ဟာအာဆီယံရဲ့မြန်မာအရေးကြိုးပမ်းမှုတွေကိုအကြီးအကျယ်ထိခိုက်စေသလိုအာဆီယံဥက္ကဋ္ဌအထူးကိုယ်စားလှယ်ကိုမထိမမြင်လောက်ရောက်ရောက်တယ်ဆိုပြီးကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ဒီချိန်ထဲမှာပဲအာဆီယံနဲ့တွဲဆုံမှုရှိနေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်နေနဲ့မြန်မာအရေးအာဆီယံကိုဖိအားပေးပြောဆိုဖို့လဲအမေရိကန်ထက်လွတ်တော်ရီပပလီကန်ခေါင်းဆောင်မစ်မကွန်နဲကဗုဒ္ဓဦးနဲ့မှာပဲတိုက်တွန်းပြောဆိုလိုက်ပါတယ်။
အမျိုးသားညညရေးအစိုးရ NUG ရဲ့အာဆီယံဆန်ရတန်အမတ်ကြီးဥပိုလာတင်ဟာသူ့ရဲ့ကိုယ်ရေးကိုယ်တာအခက်အခဲကြောင့်တာဝန်ကနေနှုတ်ထွက်လိုက်ပါတယ်။သူနဲ့အတူလုပ်ငန်းအတူပူးတွဲလုပ်ကိုင်နေသူမှာကျန်းမာရေးဆုတ်ယုတ်သွားတဲ့အတွက်ကြောင့်သူ့အနေနဲ့တာဝန်ယူတုံ့ပြန်ဆောင်ရွက်ပေးရမယ့်အခြေအနေကြုံကြိုက်လာတဲ့အတွက်တာဝန်မှအနားယူခဲ့တာဖြစ်ကြောင်းဩဂုတ်လ၁ရက်နေ့ကသူ့ရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။ NUG အစိုးရရဲ့နိုင်ငံခြားရေးဝန်ကြီးဒုတိယနိုင်ငံခြားရေးဝန်ကြီးနဲ့အတွင်းဝန်တွေထံကိုလည်းတင်ပြနှုတ်ထွက်ခွင့်တောင်းခံခဲ့ပြီးခေါင်းဆောင်များကလည်းစာနာနားလည်စွာခွင့်ပြုခဲ့တယ်လို့ဥပိုလာတင်ကသူ့ရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။2021ခုနှစ်အောက်တိုဘာလ24ရက်နေ့တာဝန်စတိုင်ပေးရခံရချိန်ကစပြီးအဖေဘက်မှာကုညီပံပိုးခဲ့သူတွေအားလုံးကိုကျေးဇူးတင်ကြောင်းနဲ့သူ့အနေနဲ့ဆရာနာရှင်စနစ်ချုပ်ငင်းတဲ့အထီးတက်ဆွမ်းသမျှဆက်လက်ပါဝင်သွားမှာဖြစ်ကြောင်းကိုလည်းဥပိုလာတင်ကပြောဆိုထားပါတယ်။မြန်မာအရေးလွှမ်းမိုးနေတဲ့အာဆီယံနိုင်ငံကြားရေးအစည်းအဝေးကာလအတွင်းမှာကမ္ဘောဒီးယားမှာကျင်းပနေတဲ့အချိန်မှာပဲအခုလိုနှုတ်ထွက်သွားတာဖြစ်ပါတယ်။ဥပိုလာတင်ဟာ1990ရွေးကောက်ပွဲအနိုင်ရမြို့သားဒီမိုကရေစီအဖွဲ့ချုပ်လွတ်တော်ကိုယ်စားလှယ်ဟောင်းတစ်ခုဖြစ်သလိုဒေါက်တာစိန်ဝင်းဦးဆောင်တဲ့ NCG UB ဝေရောက်မြို့သားညွန်ပေါင်းအစိုးရမှဝင်ကြီးဖြစ်တာဝန်ထမ်းဆောင်ခဲ့ပူပါတယ
်။မြန်မာအရေးပါဝင်ဒေသတွင်းနဲ့နိုင်ငံတကာအရေးအရှိတော်အရှက်နိုင်ငံများတင်အာဆီယံနဲ့ဆွေးနွေးဖို့အမေရိကန်နိုင်ငံရဲ့ဝင်ကြီးပေါ်တူနီကပဲကမ္ဘောဒီးယားမှာရောက်သွားပါတယ်။ကိုဗစ်ရောဂါနဲ့ကျုံ့ပြီးတဲ့နောက်ပထမဆုံးအကြိမ်ဖြစ်လူချင်းတွဲဆုံမဲ့အစည်းအဝေးမှာတော့ဆင်အနာသိမ်းပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံကအခြေအနေတွေအပြင်တောင်တရုတ်ပင်လယ်ပြင်မှာနည်းမြေပိုက်ဆံမှုအတွက်အငင်းပွားနေတဲ့ကိစ္စအမေရိကန်နဲ့တရုတ်နိုင်ငံကြားတင်းမာမှုတွေယူကရိန်းပေါ်ရုရှားကျူးကျော်မှုကြောင့်နောက်ဆက်တွဲလောင်စာဆီစင်းနှုံချင်းမြင့်မှုကိစ္စတွေကလွှမ်းမိုးနေလိမ့်မယ်လို့လည်းခန့်မှန်းနေကြတာပါ။နောက်ကြနေ့မှာကျင်းပမဲ့အရှေ့အာရှထိပ်သီးအစည်းအဝေးမှာအမေရိကန်တရုတ်ရုရှားနိုင်ငံကြားရေးဝန်ကြီးတွေပါဝင်တက်ရောက်ဖို့ရှိနေပေမဲ့အမေရိကန်နိုင်ငံကြားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာတရုတ်နိုင်ငံကြားရေးဝန်ကြီးဝမ်ယီရုရှားနိုင်ငံကြားရေးဝန်ကြီးဆာဂေးလက်ဗရော့ရိုနဲ့တော့ပြည်ကြားတွေ့ဆုံမှုလက်တလောစီစဉ်ထားတာမရှိသေးပါဘူး။မြောက်ကိုရီးယားလည်းဖွဲ့ဝင်ဖြစ်ပါဝင်တဲ့ဒေသရင်းလုံခြုံရေးဆိုင်ရာအစည်းအဝေးပွဲ ARF မှာလည်းအမေရိကန်တရုတ်နဲ့ရုရှားနိုင်ငံကြားရေးဝန်ကြီးတက်ရောက်ကြမှာဖြစ်ပါတယ်။
နိုင်ငံရဲ့မတည်ငြိမ်မှုတွေဖြစ်နေတဲ့သီရိလင်္ကာနိုင်ငံကိုတရုတ်ရစ်တပ်ကဆင်သက်ပေါ် Yan-15 ကိုဆစ်လွတ်လိုက်ပြီးဩဂုတ်လ17ရက်နေ့မှာဟမ်ဘန်တိုတာစစ်ကမ်းကိုရောက်ရှိမှာဖြစ်ပါတယ်။တရုတ်ကတော့အိန္ဒိယသမုဒ္ဒရာအတွင်းလေးလာမှုတွေလုပ်ဖို့ဒီသင်္ဘောကိုဆစ်လွတ်တာဖြစ်တယ်လို့ပြောဆိုပါတယ်။အာကာသနဲ့ဂျူရုဆက်သွယ်ရေးအစင်းမြင့်ဤပညာတွေတက်ဆင်ထားတဲ့ဒီသင်္ဘောကိုဆစ်လွတ်တာဟာစီရေးအရာမဟာဗျူဟာကျတဲ့လုပ်ငန်းတာဝန်အတွက်ဖြစ်နိုင်တယ်လို့လေးလာသူတွေကပြောပါတယ်။တရုတ်ဟာတိရီလင်္ကာနိုင်ငံရဲ့ဟမ်ဘန်တိုတာစစ်ကမ်းကိုကုန်သွယ်ရေးနဲ့စီရေးနှမျိုးစလုံးအသုံးပြုနိုင်အောင်ရည်ရွယ်ပြီးဆောက်လုပ်ထားတယ်လို့တိရီလင်္ကာတန်တမန်ဟောင်းတူက VOE ကိုပြောဆိုခဲ့ပါတယ်။ဒီစစ်ကမ်းကို2011ခုနှစ်မှာတိရီလင်္ကာအစိုးရကတရုတ်ကုမ္ပဏီကို69နှစ်စာချုပ်နဲ့ငှားရမ်းခဲ့ပြီးစစ်ကမ်းဆောက်လုပ်ရမှာတရုတ်စီကချင်းငွေကိုပြန်မဆက်နိုင်တဲ့အတွက်စစ်ကမ်းကိုတရုတ်လက်ထက်ထိုးအပ်ခဲ့ရပါတယ်ခင်ဗျာ။သတင်းတွေကိုကိုအောင်လွင်ဦးနဲ့ကျွန်တော်ဇော်မိုးကျော်တို့ကတင်ပြခဲ့တာပါအခုဆက်လက်ပြီးတော့သတင်းပေးပို့ချက်နဲ့သတင်းဆောင်ပါတွေကိုထုတ်လွှင့်ပါတော့မယ်ပထမအုပ်စုအနေနဲ့ကတော့ခရင်ပြည်နယ်ဘက်ကအခြေအနေတွေကိုပြောပြပါရစေထိုင်းမြန်မာနယ်စပ်ခရင်ပြည်နယ်မြောက်ဝတီထဲမှာစစ်ကောင်စီတပ်တွေနဲ့ခရင်အမျိုးသားလူမျိုးရေးတပ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကော်တူးလေတပ်မတော်စတဲ့တပ်ဖွဲ့တွေဟာနှစ်ဖက်တိုက်ပွဲတွေပြင်းထန်နေပြီးလေကြောင်းကနေတိုက်ခိုက်မှုတွေရှိတဲ့အတွက်ထိုင်းဘက်ချမ်းမော်ရီချိုင်းနေရာကိုဩဂုတ်လ3ရက်နေ့မှာစစ်ပစ်ဒုက္ခတဲ့အသက်300ကျော်လောက်ထွက်ပြေးသွားတယ်လို့ကုညီနေသူတွေကပြောဆိုပါတယ်ဒီသတင်းကို VOA သတင်းတောက်မတ်အေးအေးမာကသတင်းပေးပို့ထားတာပါခင်ဗျာ
ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြောက်ဝတီခရိုင်ထဲမှာတော့စစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်နဲ့ပူးပေါင်းတပ်ဖွဲ့တွေပါဝင်တဲ့ကော်ပိုရာစစ်ကြောင်းဟာနှစ်ဖက်တိုက်ပွဲတွေပြင်းထန်နေပြီးမနေ့ကတော့စစ်ကောင်စီဘက်ကနေလေကြောင်းကနေတိုက်ခိုက်မှုတွေလုပ်ခဲ့တာပါဥက္ကဋ္ဌစခန်းနဲ့နီးတဲ့နေရာမှာတော့ကော်တူးလေတပ်မတော်ရဲ့ဗီနွန်စစ်ကြောင်းနဲ့စစ်ကောင်စီတပ်တွေဟာလည်းနှစ်ဖက်တိုက်ပွဲတွေဖြစ်နေပါတယ်ဒီအတွက်အဲ့ဒီနေရာမှာလုံခြုံမှုမရှိတော့တာကြောင့်စစ်ဘေးရှောင်ဒုက္ခသည်300ကျော်ဟာထိုင်းဘက်ချမ်းကိုထွက်ပြေးလာကြတယ်ဆိုပြီးဒုက္ခသည်တွေကိုအကူအညီပေးနေသူတဦးကပြောပြပါတယ်
။ဒီနေ့ကမော်လီချိုင်းကိုစစ်ရှောင်300ကျော်ရောက်လာတယ်။ဆိုတော့အခုသူတို့တွေကအကူအညီတောင်းလာတယ်ပေါ့နော်ကျွန်တော်တို့အရေးပေါ်သူတို့စားရတဲ့ရိတ်ခါလိုအပ်နေတယ်လို့သူတို့ပြောလာပါတယ်။ဆိုတော့သူစစ်ရှောင်တွေကတော့မို့ပထမနေ့တွေကတော့ပြည်တွင်းထဲမှာစစ်ဆောင်နေရတယ်ပေါ့နော်အဲဆိုကြီးနိုင်ပြီးဒီတစ်ပတ်ကနေပြီးတော့ဒီဆက်ရမှာပြည်တာဒီနေ့တော့ထိုင်းတက်ကံကူးလာတယ်ဟုတ်ကဲ့မနေ့ကတော့စုံကြီးနိုင်ကနေပြီးတော့ အဲ့ဒီနားမှာရှိတဲ့ဝါမီထသတင်းကြောင်းကိုသူတို့ဟိုပြေးကြတယ်ပေါ့နော်အဲ့ဒီစပြေးတော့သူတို့မှာအဲ့နေရာနီးပါးတူပါရှိတယ်ဒီနေ့ကတော့ထိုင်းဘက်ကန်ကိုကူးလာတယ်မော်လီချန်ကိုအဲ့300ကျော်တယ်
တိုက်ပွဲတွေဆက်တိုက်ဖြစ်နေတယ်လို့လက်နက်ကြီးကြီးစံတွေလည်းကြောက်ရောက်ပေါက်ကွဲနေတာကြောင့်တောင်ရင်းမြစ်တစ်လျှောက်ကစစ်ဘေးရှောင်တွေဟာနေရာအတိတကျမနေနိုင်ပဲမကြာခဏရွှေ့ပြောင်းနေရတယ်လို့လည်းပြောပြပါတယ်
။တိုက်ပွဲတွေကတော့ဟာလေဟိုဟိုကဖြစ်နေတယ်မနေ့ကဆိုတောက်လျှောက်ဖြစ်တယ်နောက်ပြီးတော့ဟိုသူတို့ခွေးကုန်းလုံးခေါ်တဲ့နေရာနေပြီးတော့ဒီတောက်လျှောက်ခွေးကူပေါ့နော်တစ်ကောက်စီတက်ကလက်နက်ကြီးနဲ့ပြည့်တဲ့ခါကျတော့သူက20တစ်လျှောက်မှာအကုန်လုံးကတိုက်ပွဲဖြစ်နေတော့ဒီအရင်ရွှေ့ပြီးသားတစ်ခါတည်းရလည်းလက်နက်ကြီးကြည့်လို့ရကိုသူတို့ကအများဟိုကြည့်ပြီးတော့ရွှေ့နေရတဲ့ပုံစံမှာရှိတယ်။ဟုတ်ဆိုအဲ့တောင်းရင်းမြစ်တစ်လျှောက်ဒီဖလူတုတ်ထက်ကွေးတုတ်ထက်ကွေးကနေပြီးတော့တောက်ခက်ဝလီနောက်ဒီဘောဘူအဲ့တစ်လျှောက်လုံးကစစ်နေမြဖြစ်နေရပေါ့နော်။မနေ့ကဆိုကျွန်တော်တည်ရတော့ခုလေနဲ့လာပြီးတော့ကျဲတာရှိတယ်။ခုကတည်းကတော့ကြည့်လို့ရပေါ့နော်သူတို့ဘေးကင်းမဲ့နေရာကိုသူတို့ရှောင်ရှားနေရရှိတယ
်။ကရင်ပြည်နယ်မြဝတီခရိုင်လေးကေကော်ဒေသမှာဖြစ်ခဲ့တဲ့တိုက်ပွဲတွေကြောင့်ပြီးခဲ့တဲ့နှစ်ဒီဇင်ဘာလကစပြီးခဏလာကြော်ကြတဲ့အထိဒေသခံတွေဟာနေရာရင်းကိုမပြောင်းနိုင်ကြပဲတောင်ရင်းမြစ်တစ်လျှောက်မှာပုန်းခိုပြီးတော့နေထိုင်နေရတာပါတိုက်ပွဲတွေကမငြိမ်သက်သေးတာကြောင့်တချို့ကျေးရွာသားတွေဟာနေရာရင်းကိုမပြောင်းရဲကြသေးတဲ့အတွက်စစ်ဘေးရှောင်ဒုက္ခသည်9000ထက်မနည်းဟာတောင်ရင်းမြစ်နီးမှာပဲနေထိုင်နေရစေဖြစ်ပါတယ်ရှင
်ကရင်ပြည်နယ်ကတိုက်ပွဲတွေရဲ့အခြေအနေကိုမအေးအေးမှသတင်းပေးပို့သွားတာပါဆက်လက်ပြီးတော့စကိုင်းဘက်ကအခြေအနေတွေကိုဆက်ပါအောင်မယ်စကိုင်းတိုင်းဒေသကြီးကလေးမြို့တောင်ပိုင်းတာယာကုန်းကျေးရွာနီးမှာစစ်ကောင်စီနဲ့ဒေသခံကာကွယ်တပ်ဖွဲ့တွေတိုက်ပွဲတွေဖြစ်ပွားခဲ့ပြီးကျေးရွာသားတွေဖမ်းဆီးခံထားရပြီးတချို့မှာတပ်ဖြတ်ခံထားရတယ်လို့သိရပါတယ်မြင်းမှုမျိုးနယ်ထဲမှာဆိုလို့ရှိရင်လဲစစ်ကောင်စီကနယ်မြေရှင်းလင်းရေးနေလုပ်နေပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုရမ်းမွန်ကဆက်ပြီးပြောပြပါမယ်
။စကိုင်းတိုင်းဒေသကြီးကလေးမြို့တောင်ပိုင်းတာယာကုန်းကျေးရွာဘက်ကိုနယ်မြေရှင်းလင်းရေးလုပ်တဲ့စစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေဩဂုတ်လ2ရက်မနက်ပိုင်းကစပြီးကျေးရွာအနီးမှာတိုက်ပွဲတွေဖြစ်ပွားခဲ့တာပါ။ပိတ်မိနေတဲ့တာယာကုန်းကျေးရွာသားတို့ကိုစစ်ကောင်စီကအကြောင်းထဲမှာဖမ်းဆီးထားပြီးတော့ဒေသခံ၄ဦးကိုတပ်ဖြတ်ခဲ့တယ်လို့ဒေသခံကာကွယ်ရေးအဖွဲ့တွေကပြောပါတယ်။
စစ်ကောင်စီတပ်တွေကတာကုန်းရွာကိုဥတီပြီးတော့မှနိဗ္ဗာန်တက္ကသိုလ်ကနေထွက်လာတာပေါ့နော်။ပေါင်မိနစ်9နာရီပေါင်ဝန်းကျင်နဲ့တိုက်ပွဲဖြစ်တယ်လေ။2နာရီခွဲ3နာရီလောက်ထိတိုက်ပွဲဖြစ်တယ်ပေါ့နော်။ဒီတာယာကုန်းရွာကြီးမှာဖြစ်တယ်။အဲဒီမှာတနေ့ကုန်တိုင်းကြီးပါတိုက်ပွဲဖြစ်တယ်။အဲဒီမှာတခြားရွာထဲမှာမကြီးပဲကျန်ရခဲ့တဲ့ဒီတွေကိုသူတို့ကုန်ဖားတယ်ပေါ့နော်။10ဦးတက်ဦး20ကျားလောက်ဖြစ်နေသူတို့ဖားတာကျွန်တော်သိရတယ်။အဲဒီမှာအဲဒီကနေသူတို့4ယောက်ကိုတော်တော်တက်ပြစ်ပြီးတယ်လို့သိရတယ်ပြော။အဲ့တော့ဒီရွာတွေကနေလွတ်လာတဲ့ရွာသားတွေတချို့ပြောပြသေးရ၄ယောက်ပေါ့သူတို့ပြီးတဲ့၄ယောက်ပေါ့တော့တက်ခံပြီးပြီလို့တော့ကျွန်တော်တို့သိထားတယ်ဗ
ျဒေသခံကျေးရွာသားတွေအသက်ခံရတာနဲ့ပတ်သက်လို့ VOA ဘက်ကတီးကြားအတိမပြုနိုင်တယ်လို့စစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမရှိသေးပါဘူးတိုက်ပွဲအတွင်းစစ်ကောင်စီဘက်က10ဦးထက်မနည်းအကြအဆုံးရှိတယ်လို့လည်းဒေသခံတွေကပြောပါတယ်လက်ရှိအချိန်မှာစစ်ကောင်စီကတာယာကုန်းကျေးရွာထဲမှာဆက်လက်တပ်ဆွဲနေပြီးဒေသခံကာကွယ်တပ်ဖွဲ့တွေဘက်ကတော့ကလေးကံကောလမ်းမိုင်းကိုအသုံးမပြုဖို့တတိပေးထားပါဗျ။စကိုင်းတိုင်းတွေကမြင်းမှုမျိုးနယ်ထဲမှာဆိုရင်လဲအောက်ဂုတ်လ၁ရက်ကလက်ပံချင်းကျေးရွာကိုစစ်ကောင်စီကလေကြောင်းပစ်ကူယူပြီးဒေသခံကာကွယ်တပ်ဖွဲ့ဝင်တွေရဲ့စခန်းတွေကိုဝင်ရောက်စီးနင်းတာတွေလုပ်ခဲ့တယ်လို့ဆိုပါတယ်။တိုက်ခိုက်မှုအတွင်းဒေသခံကာကွယ်တပ်ဖွဲ့ဝင်5ဦးသေဆုံးခဲ့တယ်လို့ပြောပါတယ်။အဲ့ဒီနောက်မှာတော့ရွာသားအများအပြားကိုဖမ်းဆီးစစ်ဆေးတာတွေလုပ်ပြီးနောက်တနေ့ဩဂုတ်လ2ရက်နေ့မှာပြန်လွှတ်ပေးခဲ့ပါဗျ။အဲ့ဒီနောက်ဩဂုတ်လ3ရက်နေ့ဗုဒ္ဓဟူးနေ့မှာတော့စစ်ကောင်စီတပ်တွေဟာကန်ရင်မလဲတာစတဲ့ကျေးရွာတွေအနီးမှာတပ်ဆွဲနေပြီးနေမြေရှင်းလင်းတာတွေဆက်လုပ်နေတယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူကပြောပါဗျ။
ညနေလုံးကတော့တိုက်ပွဲတစ်ခုဖြစ်တယ်။ဒီနေ့မနေ့ခင်းမှာတော့သူတို့ကတောက်လျှောက်ပလင်းညာလုံးနဲ့တစ်ချိန်လုံးပစ်ခတ်တန်နေအကြာတယ်နော်။လေးစမမတွေအဲဒါမို့တရက်ငင်းနဲ့ပြပောင်းနေတဲ့တိုင်းရောရှားတယ်ဒီနေ့မနေ့ကျသူတို့ကအဲကန်ရင်းရွာနေပြီးတော့အရှိတ်ဆိုလို့ရှိရင်မလဲတာဆိုတဲ့ရွာရှိတယ်မလဲတာဒီကန်ရင်းမှာပဲဆက်ပြီးဆွေးထားပါတယ်ဟုတ်ကန်ရင်းနဲ့မလဲတာရဲ့နှစ်ရွာချားမှာရှိတဲ့အဲဟွာဘုံကြောင်ပေါ့ဖရာပေါ့ဓမ္မရုပ်ပေါ့အဲ့မှာဆက်ဆွေးနေတယ်ပေါ့
လက်ပချင်းကျွရနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတရင်ထုတ်ပြန်ရမှာဒေသခံကာကွယ်ရေးအဖွဲ့တွေစုယုံရောက်ရှိနေတဲ့အတွက်လုံခြုံရေးတပ်ဖွဲ့ဝင်တွေကဝင်ရောက်ဖမ်းဆီးချင်းကျေးရွာတွေကပြစ်ခတ်လို့ပြန်လည်ပြစ်ခတ်ခဲ့ရတယ်လို့သတင်းထုတ်ပြန်ထားပါတယ်။ရုပ်လောင်း၅လောင်းလက်နက်ခဲယမ်းတွေနဲ့မော်တော်ယာဉ်အချို့ကိုသိမ်းဆီးရမိခဲ့တယ်လို့စစ်ကောင်စီရဲ့ထုတ်ပြန်ချက်မှာပါရှိပါတယ်။ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကိုလေကြောင်းကနေရဟတ်ယာဉ်တွေအသုံးပြုပြီးပြစ်ခတ်တိုက်ခိုက်တာနဲ့ပတ်သက်လို့သတင်းထုတ်ပြန်ချက်ထဲမှာမပါဝင်ပါဘူး။စစ်ကောင်စီပြန်ကြားရေးပြောရေးဆိုခွင့်ရှိသူကတော့ နေမြေရှင်းလင်းရေးမှာလိုအပ်ရင်လိုအပ်တယ်လို့လေချောင်းကိုအသုံးပြုသွားမယ်လို့ပြောဆိုဖူးပါတယ်ခင်ဗျာ
။ဒါကတော့စကိုင်းတိုင်းကလေးမျိုးနယ်ဘက်ကအခြေအနေတွေကိုပြောပြသွားတာပါ။မြန်မာပြည်ဘက်ကအခြေအနေတချို့ပြီးမှတော့နိုင်ငံတကာဆောင်းပါးတစ်ပုဒ်ကိုတင်ပြပါအောင်မယ်။အမေရိကန်ဒရုန်းဓားပြန်ကြည့်ကြောင်းဇဝါဟရီတည်ဆုံသွားတာဟာအခိုင်အတာအချမ်းဘက်အဖွဲ့ရဲ့ကောင်းဆောင်မှုပေါ်ပြင်းထန်တဲ့ထိုးနှက်ချက်တစ်ခုဖြစ်ပါတယ်။ဒါပေမဲ့အရှေ့လယ်ပိုင်းဒေသအာဖရိကနဲ့အာရှမှာပွားများလာနေတဲ့အချမ်းဘက်အဖွဲ့တွေအပေါ်ကောတက်ရောက်မှုရှိပါမလား။ထပ်မံပေါ်ပေါက်လာတဲ့အချမ်းဘက်ချင်းချောက်မှုမှန်သမျှအပေါ်မျက်ခြေပြလိမ့်မယ်မဟုတ်ဘူးလို့သမရအိမ်မြူတော်ကပြောဆိုပါတယ်။အမေရိကန်ဟာစိတ်ရှိရှိနဲ့သတိရှိရှိစောင့်ကြည့်ဖို့လိုအပ်တယ်လို့လည်းအချမ်းဘက်ဝါဒလေ့လာသူတွေကပြောဆိုကြပါတယ်။အိမ်မြူတော်ကနေ VOA သတင်းတောက် Anita Powell သတင်းပေးပို့ထားတာကိုတော့ဥတင်မောင်တန်းကဆက်ပြီးပြောပြပါမယ်
။ Al-Qaeda အဖွဲ့ခေါင်းဆောင် Ayman al-Zawahiri ဟာဒရုန်းနဲ့ပစ်တဲ့ဒုံးကျည်ထိမှန်သိမ်းဆုံးသွားခဲ့တယ်လို့အိမ်ပြူတော်ကပြောပါတယ
် We have eliminated the
American ခိုင်သာဖွဲ့ခေါင်းဆောင်ကိုကျွန်တော်တို့ရှင်းပြလိုက်ပါပြီ
ဒါပေမဲ့အကြမ်းဖက်ချိန်ချောက်မှုတွေကနဲသွားခြင်းမှနဲသွားနိုင်မယ်လို့လည်းဆိုပါတယ်အမျိုးသားလုံခြုံရေးကောင်စီပြောရေးဆိုခွင့်ရှိသူ John Kirby ကအခုလိုပြောပါတယ
် They're in North Africa they're in the Sahel they're throughout
သူတို့ကအာဖရိကမြောက်ပိုင်းမှာရှိတယ် Sahel ဒေသမှာရှိတယ်အရှေ့အလယ်ပိုင်းတစ်လျှောက်မှာရှိတယ်ယီမင်မှာရှိပါတယ်အာဖဂန်နစ္စတန်ကအာယုံဆိုင်ဆရာဖြစ်နေတာကျွန်တော်သိပါတယ်ဒါပေမဲ့ကျန်တဲ့နေရာတွေကိုလည်းကျွန်တော်တို့မျက်ချီမပြတ်ပါဘူ
းဘင်လာဒင်ကအဖွဲ့ကို1988မှာတီထောင်လိုက်ကလေးကအယ်ကာဒိုင်းအဖွဲ့ခွဲတွေပေါ်လာခဲ့ပါတယ်အစိုးရတွေကသဘောထားကွဲပြားတာကိုသိမခံနိုင်တာအမေရိကန်နဲ့အစ္စရေးပေါ်မုန်းတီးတာနဲ့အစ္စတန်ဘောအဓိပ္ပာယ်ကောက်ယူတာတွေနဲ့ဒီအဖွဲ့တွေကညီညွတ်နေကြတာပါဝက်ဆန်စက်တာရဲ့အာရှအစီအစဉ်ဒုတိယညွှန်ကြားမှုမိုက်ကယ်ကူဂယ်မန်ကအခုလိုဆိုပါတယ
် Al-Qaeda may not be actively operationally planning an attack on US soil
အမေရိကန်မျိုးကို Al-Qaeda အဖွဲ့ကတိုက်ခိုက်ဖို့တက်တက်ကြွကြွစစ်စင်ရေးအစီအစဉ်ချခြင်းမှာချထားမှာပါဒါပေမဲ့အတွေးခေါ်အရအမေရိကန်ကိုစန့်ကျင်နေတော့မှာပဲကျွန်တော်တို့ဒီအချက်ကိုရှမ်းမသွားသင့်ပါဘူး
အထူးသဖြင့်အာဖရိကမှာအယ်ကာဒါအစွဲဘွားတွေကအောင်မြင်နေကြတာပါမာတင်အီဝီကတောင်အာဖရိကမှာရှိတဲ့လုံခြုံရေးဆိုင်ရာလေ့လာမှုအင်စတီကျူ့ကသူ့သိသိပါဇူးမတဆင့် VOA ကိုအခုလိုပြောပါတယ
် My advice to Biden and to the American government
ဘိုင်ဒန်နဲ့အမေရိကန်ဆိုရကိုကျွန်တော်အကြံပေးလိုတာကတော့ဟုတ်ပါပြီခေါင်းဆောင်မှုကိုတတ်ပစ်လိုက်တာကဟုတ်ပါပြီဒါပေမဲ့ဒါဟာအကြမ်းဖက်ဝါဒတိုက်ဖျက်ရေးရဲ့မဖြစ်စလောက်အပိုင်းလေးသာဖြစ်တယ်ဆိုတာပါပဲ။အာယုစိုက်တင်တာကအကြမ်းဖက်ဝါဒကိုကာကွယ်တဲ့နိုင်ငံရေးစီးပွားရေးအကြောင်းအချက်တွေဖြစ်ပါတယ
်။ဒါပေမဲ့အယ်ဇာဝါဟီရီတေဆုံးသွားတာကဒီအုပ်စုတွေပေါ်တက်ရောက်မှုရှိပါလိမ့်မယ်။သုံးသက်သူတွေကစိတ်ရှည်ဖို့ပြောကြပါတယ်။ကိုလင်းကခါဆူဖန်အုပ်စုမူဝါဒလေ့လာရေးအဖွဲ့ရဲ့ညွှန်ကြားမှုပါ။သူကအခုလိုထင်မြင်ပါတယ
်။ These groups are patient.and they're highly capable and so
ဒီအုပ်စုတွေကစိတ်ရှည်ကြတယ်ဗျလုံနိုင်စွာလဲမြင်မာကြတယ်ရုရှားနဲ့တရုတ်တို့အင်အားကြီးတွေရဲ့အာဏာပေါ်လေးထားအာယုံစိုက်လို့ကြတာကိုကျွန်တော်သိပါတယ်ကျန်းဖက်ဝါဒအပေါ်တစ်ကဘာလုံးကစစ်စင်နှွှဲနေတာကိုလေးမထားတော့ပဲကျွန်သွားတာမျိုးမဖြစ်ဖို့ကျွန်တော်ပြောချင်ပါတယ
်အမေရိကန်နိုင်ငံနယူးယောက်မြို့မှာရှိတဲ့ကမ္ဘာကုန်သွယ်မှုစင်တာကို1993ခုနှစ်မှာအယ်ကာဒါအဖွဲ့ကပထမဦးဆုံးတိုက်ခိုက်တော့လူ6ယောက်သေဆုံးခဲ့ရပါတယ်အဲ့ဒီအချိန်တုန်းကအယ်ကာဒါဟာလူသိမ့်မသိကြတဲ့အဖွဲ့ပါဒါက2011ခုနှစ်စက်တင်ဘာလ12ရက်နေ့အထိဖြစ်ပါတယ်အခုခါမှာတော့အယ်ကာဒါအစွဲပွားတွေကနေရာတော်တော်များများမှာရှိနေကြောင်းပါခင်ဗျာ
အခိုင်အတာကောင်းဆောင်တည်ဆုံမှုရဲ့နောက်ဆက်တွဲအခြေအနေတွေနဲ့ပတ်သက်ပြီးဥတင်မောင်တန်းပြောပြသွားတာပါ VO ရဲ့ကြာတာပရင်းနဲ့မနေ့ကအတန်လွင်အစီအစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်အခုဆက်လက်ပြီးတော့သတင်းမီဒီယာတွေကမြမအကြောင်းကိုတင်ပြပါတော့မယ်ဥတော်ဇန်သာကတင်ဆက်ထားပါတယ
်ကမ္ဘာမီဒီယာတွေထဲမှာမြမနိုင်ငံအကြောင်းရေးသားချက်တွေကသဘောထားအမြင်နဲ့သုံးသပ်ချက်တွေကိုထုတ်နှုတ်တင်ပြမှာဖြစ်ပါတယ် CSIS ကမဟာဗျူဟာလေ့လာရေးအဖွဲ့ရဲ့သုံးသပ်ချက်တရက်ကိုဥစွာပြောပြလိုပါတယ်Times for difficult choices on Myanmar. မြန်မာနိုင်ငံနဲ့ပတ်သက်ပြီးဘာလုပ်ရမလဲဆိုတာရွေးရခက်နေတဲ့အချိန်ဆိုရဲခေါင်းစဉ်နဲ့အစ်တော်အရှာရေးရအကြီးတန်းသူတွေစီနဲ့ညွှန်ကြားမှုဖြစ်တဲ့ Gregory R. Polin ရဲ့သုံးသပ်ချက်ဖြစ်ပါတယ်။ Ukraine စစ်ပွဲနဲ့ဆက်နွယ်တဲ့သတင်းတွေကမ္ဘာမီဒီယာပေါ်မှာစိုးမိုးလာတော့မိမိန်သွားခဲ့တဲ့မြန်မာပြည်တွင်းစစ်သတင်းဟာတလောရုံကကိုချင်းမီအပါအဝင်၄ရက်ကိုစစ်ကောင်စီကကွပ်မျက်လိုက်ပြီးတဲ့နောက်ကမ္ဘာထိပ်တန်းကိုပြန်လည်ရောက်လာခဲ့ပါတယ်။အမေရိကန်အပါအဝင်နိုင်ငံတကာကလည်းကြီးညာချက်တွေထုတ်ပြီးအာဆီယံမူကိုယ်စားအဓိကထားနေခဲ့ကြပြီမဲ့အဲ့ဒီမူတွေကဘာမှအလုပ်မဖြစ်ခဲ့ပါဘူး။အတိုက်ခံတွေရဲ့ စီရေလှုပ်ရှားမှုကိုတွန်းအားပေးသင့်သလားဆိုတဲ့ကိစ္စဟာလည်းပဲမမှန်ကန်ဘူးလို့လက်ခံပြီးတော့မြန်မာဆိုင်ရာမူဝါဒဟာဘာလို့ရမှန်းမသိရွေးရခက်နေကြတယ်လို့ဆိုပါတယ်။အမေရိကန်နဲ့အာဆီယံအဖွဲ့ဝင်တချို့အပါအဝင်ဒီမိုကရေစီနိုင်ငံတွေကစာနာမှုအထောက်အပံ့တွေပေးပြီး NUG ခေါ်အမျိုးသားညီညွတ်ရေးအစိုးရနဲ့ထိတွေ့ဆက်ဆံမှုရှိခဲ့ပေမဲ့ NUG ကိုတည်ဝင်းအစိုးရအဖြစ်အသိမှတ်မပြုခဲ့ကြပါဘူး။တကယ်လို့ယူကရိန်းကိုပြနေတဲ့အကူအညီမျိုးအ ਨੇ အကျဉ်းလျှောက်ပြည်ရင်တောင်မှမြန်မာနိုင်ငံရဲ့တိုက်ပွဲဟာတမျိုးတမျိုးဖြစ်သွားနိုင်တယ်လို့ဆိုပေမဲ့ဒါတွေကဘာကြောင့်မဖြစ်လာခဲ့သလဲဆိုပြီးအဖြေကိုသူကဆက်ရေးထားပါတယ်။အနာသိမ့်ပြီးတဲ့နောက်စစ်တပ်ဟာကြမ်းကြုတ်ရက်စက်တဲ့ဏ္ဍီကိုတုံပြီးသူတို့အနာခိုင်မြဲရေးကိုဆက်လက်လှုပ်ဆောင်နိုင်လိမ့်မယ်လို့ပြည်ပနိုင်ငံတွေကယူဆခဲ့ကြပေမဲ့အတိုက်ခံတို့ရဲ့တွန်းလှန်မှုရုန်းကန်မှုတွေဟာအံ့ဩစရာဖြစ်လာခဲ့ရပါတယ်။ PDF နဲ့EU ခေါ်တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေရဲ့ထိရောက်တဲ့လှုပ်ရှားမှုတွေဟာဆက်လက်ရှင်သန်တီထွက်လာခဲ့ပြီးဒီအတိုက်ခံတွေကိုအောင်ပွဲရစေမှလားသူတို့မဟုတ်ပြည်တွင်းစစ်အတွင်းရှိပြီးသူတို့လူငါတမင်းနဲ့အစိမ့်စိမ့်အမှောင်မှားကွဲသောတာကိုရွေးချယ်မလားဆိုတာစဉ်းစားစရာဖြစ်လာပါတယ်တဲ့ NUG ကတော့ NUCC ကိုဖွဲ့စည်းပြီးတော့ Federal Snit ထူထောင်ရေးအတွက်ရခိုင်အစိုးရတွေထက်ပိုပြီးချက်မှတ်မှန်ကန်စွာအထောက်နေပါတယ်တကယ်လို့ NUCC ရဲ့လူရဲအောင်မြင်ပြီးတိုင်းသား EAO ရဲ့အများစုထောက်ခံမှုနဲ့ NUG ကိုအားလုံးပါဝင်သောစစ်မှန်တဲ့ Federal အတိုက်ခံအစိုးရတရားဖြစ်ဖွဲ့စည်းနိုင်ခဲ့မယ်ဆိုရင် American အနေနဲ့အဲ့ဒီအစိုးရကိုမြန်မာပြည်သူတို့ရဲ့တည်ဝင်အစိုးရအဖြစ်အသိမှတ်ပြုသင့်တယ်လို့ညှိနှိုင်းထားပါတယ်။ဆက်လက်ပြီးဒီမြတ်မှာကတော့ ASEAN's importance in Myanmar can be traced to Hun Sen.မြန်မာနိုင်ငံပေါ်အာဆီယံမစွမ်းဆောင်နိုင်ဖြစ်ရတာဟွန်ဆန်းညောင်းဖြစ်တယ်ဆိုတဲ့ကောင်းစီနဲ့ Nikki Asia Review မှာကမ္ဘောဒီးယားဗန္ဒိုင်းဝန်ကြီးဟောင်းနဲ့ထိပ်တန်းအတိုက်ခံတူဖြစ်သူဆမ်ရင်စီရဲ့သုံးသပ်ရေးသားချက်ဖြစ်ပါတယ်။အာဆီယံမူငါချက်ဘာမှမထိရောက်ဘူး။ပြီးခဲ့တဲ့အပတ်ကဒီမိုကရေစီရဲ့လှုပ်ရှားသူတွေကိုကွပ်ညက်လိုက်ကြဟာအာဆီယံရဲ့အထုမှုကိုလှံပြောင်လိုက်တာပဲဖြစ်တယ်။ဒီလိုအာဆီယံမစွမ်းဆောင်နိုင်ဖြစ်ရတာဟာအဲ့ဒီရဲ့နောက်ွယ်မှာကမ္ဘောဒီးယားဝန်ကြီးဟွန်ဆန်စီနေလို့ဖြစ်တယ်ဆိုပြီးဟွန်ဆန်ကဒေသရင်းအနာရှင်စနစ်ရဲ့အကျိုးဆောင်ပွဲစားကြီးအနာရှင်စနစ်ကိုကာကွယ်ပြောဆိုသူတက်တန်းအရှိဆုံးအနာရှင်ဆိုပြီးတော့ဝိသေသပြုထားပါတယ်မြန်မာစစ်အနာသိမှုကိုအားဖြစ်နေသူစီအာတိုးချက်ပြီးဒေသရင်းမှာမတည်ငြိမ်ဖြစ်နေအောင်လုပ်နေတဲ့တရုတ်ရဲ့ဩဇာကိုလည်းကျွန်းနွန်စွာလိုက်နာဆောင်ရွက်နေသူဖြစ်တယ်လို့ဆိုပါတယ်အာဆီယံအကြီးအကဲအနေနဲ့စူကူရန်ရောသူ့ရဲ့အထူးသံတမန်ပါထင်းထင်းကဒီမိုကရေစီကောင်းဆောင်တောင်းဆန်းစုကြည်ကိုမတွေ့ရသေးသလိုလူများစုရဲ့ထောက်ခံမှုကိုလောလောဆယ်ရရှိနေတဲ့ NUG ရဲ့ကိုယ်စားလှယ်ဘသူ့ကိုမှလည်းသူတို့မတွေ့သေးပါဘူးတဲ့တကယ်တော့မြန်မာစစ်တပ်လုပ်နေတဲ့နီးပြရတွေဟာ1985ခရဲကကမ္ဘောဒီးယားမှာဟွန်ဆန်းကိုရိုင်းလှုပ်လာခဲ့တဲ့အုပ်ချုပ်တဲ့နီးစနစ်တွေပဲဖြစ်ပါတယ်တဲ့နှစ်နိုင်ငံလုံးမှာဒီမိုကရေစီနီးကြကြရွေးကောက်တင်မြောက်ခံထားရသူတွေထောင်ချခံရတယ်တမမဟုတ်ပြည်ပကိုထွက်ပြေးသွားရပါတယ်အတူအောင်ရွေးကောက်ပွဲလုပ်ပြီးအတိုက်ခံစစ်စစ်တွေကိုပြစ်ပင်နေမြန်မာနိုင်ငံမှာလည်းဒီလိုမျိုးမကြခင်ဖြစ်လာလိမ့်မယ်လို့သုံးသပ်ပါတယ်။အဲတကယ်တော့မြန်မာစစ်ကောင်စီဟာဟွန်ဆန်းရဲ့ပြောကွဲအာဏာချက်တွေကိုစီးပြီးသူ့ကိုဘယ်လိုကင်တွဲအဆုံးချရမယ်ဆိုတာကိုကောင်းကောင်းသဘောပေါက်ထားတယ်လို့သုံးသပ်ထားပါခင်ဗျာ
။ဒါကတော့နိုင်ငံတကာသတင်းတွေကမြန်မာနိုင်ငံအကြောင်းကိုဥကြော်ဇန်သားကတင်ပြခဲ့တာပါ။မကြမီအချိန်တွင်းမှာမြန်မာရေးသုံးသပ်ချက်ကျမ်းမာရေးကဏ္ဍအားကစားအစီအစဉ်စတာတွေကိုထုတ်လွှင့်ပေးမှာဖြစ်တဲ့အတွက်စောင့်မျှော်ကြည့်ရှုနားတော်တာဆင်နိုင်ပါတယ် FOA ကကြာတာပရင်းနေမတဲ့ဘက်အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခင်ဗျာ
FOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကို email သတင်းလောင်းအဖြစ်နဲ့ VOA page တက်တီစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်အခုဆိုရင်ဒီ email သတင်းလောင်းကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုရဲအပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျွန်တော်ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုရဲကောင်းစဉ်နဲ့နေ့စဉ် email သတင်းလွှာဆိုရဲစာသားလေးတွေ့ရင်တော့အဲ့ကနေပြီး email သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ VOA မြန်မာ email လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်းဒီမြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါတော့ email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါရဲ့နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်ဗီဒီယိုပြည့်တဲ့အတွက်သတင်းတွေကို ရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်
။မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့ကြာတာပရင်းနဲ့မနက်ဖက်အတန်နဲ့အစီအစဉ်တွေကိုလိုင်းနိုမီတာ25 kHz 12133ညလိုင်းနိုမီတာ40 kHz 9433ညလိုင်းနိုမီတာ58 kHz 9805တို့ကနေဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြမရေးသုံးသက်ချက်လူလူနဲ့ကျန်းမာရေးအားကစားအစီအစဉ်ဆက်တဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။အခုပထမအဦးဆုံးအနေနဲ့ကတော့လူလူနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်ပါမယ်။ဒီတစ်ပတ်အတွက်တော့ဦးမာကြီးနဲ့အစာဟောင်းအိမ်ကင်ဆာရောဂါကိုစောစောစီစီဖော်ထုတ်သိရှိနိုင်အောင်စမ်းသပ်စစ်ဆေးတဲ့နေရာမှာ FIT နီလန်းကိုအသုံးပြုပြီးအလွယ်တကူမကြာခဏစစ်ဆေးလို့ရတဲ့အကြောင်းကိုသမားတော်ဒေါက်တာဦးမိုးအောင်ကျော်နိုင်နဲ့အတူဒေါက်တာတန့်စော်ကတင်ပြပေးထားပါတယ်ခင်ဗျာ
FIT လို့အမည်ရတဲ့စမ်းသပ်စစ်ဆေးမှုနည်းလမ်းဟာဝမ်းထဲမှာတာမန်မျက်စိနဲ့မမြင်နိုင်တဲ့သွေးစာသေးနာလေးတွေပေါ်မှာပါဆိုတာကိုစမ်းသပ်စစ်ဆေးတဲ့နည်းလမ်းတစ်ခုဖြစ်ပါတယ်။ FIT နည်းလမ်းဟာအစာရင်းနဲ့ဥလမ်းကြောင်းအပိုင်းကထွက်တဲ့သွေးစာသေးနာတွေကိုစမ်းသပ်စစ်ဆေးနေတာကြောင့်ဥမာကြီးနဲ့အစာဟောင်းအိမ်ကိစ္စရောဂါကိုစောစောသိအောင်ဖော်ထုတ်တဲ့နေရာမှာထိရောက်တဲ့နည်းလမ်းတစ်ခုဖြစ်တယ်လို့သမားတော်တူဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ
်။ FIT ဆိုတာအရှိပြောမယ်ဆိုရင်တော့ Certificate Immunochemical Test လို့ခေါ်ရတယ်နော်။အဲ့တော့အဲ့ဒီ test ကဝန်းကိုစစ်ဆေးတာဖြစ်ပါတယ်အဲ့တော့ဝန်းအတွင်းမှာဒါတာမန်မျက်စိနဲ့မမြင်ရတဲ့သွေးစာလေးတွေเนาะပါဝင်ခြင်းရှိမရှိကိုစစ်ဆေးနိုင်တဲ့စမ်းသပ်စစ်ဆေးမှုတစ်ခုဖြစ်ပါတယ်ဆိုတော့အဲ့ဒီစမ်းသပ်စစ်ဆေးခြင်းကိုဗမာသုံးလဲဆိုရင်ဆရာတို့ကဥမာကြီးနဲ့အစာဟောင်းကင်ဆာကြိုတင်စစ်ဆေးရဲ့နေရာမှာအသုံးချတယ်ပေါ့နော်ဆိုတော့ဒီ FIT နဲ့စစ်ဆေးလိုက်လို့เนาะတွေးရှိလိုက်တဲ့မမြင်ရတဲ့သွေးစာလေးတွေဟာဆိုလို့ရှိရင်เนี่ยဒီဥလမ်းကြောင်းရဲ့အောက်ပိုင်းမှာရှိတဲ့ဒီကြတော့ဒီကတော့ဥမာကြီးနဲ့အစာဟောင်းအိမ်ရဲ့ကင်ဆာအနာနောက်တော့အသက်ဘူတွေကနေထွက်တဲ့သွေးတွေကိုရှာဖို့စစ်ဆေးနိုင်တယ်။ဒါပေမဲ့ तू ကအစာရင်ကထွက်တဲ့သွေးဆိုရင်တော့ तू ကဒါ positive မပြဘူးပေါ့နော်။အဲ့တော့ဒါဆိုလို့ရှိရင်ဆရာတို့ကဒီစာနဲ့ဥလန်းချောင်းရဲ့အောက်ပိုင်းကထွက်တဲ့သွေးနဲ့ဆရာတို့ကအစာရင်ကထွက်တဲ့သွေးကိုခွဲခြားနိုင်တဲ့အတွက်ကြောင့်ဆရာတို့ကဒီဥမာကြီးနဲ့အစာဟောင်းအိမ်ကင်ဆာကိုစစ်ဆေးတဲ့အခါမှာပုံမှုပြီးတော့တိကျတည်ကြတဲ့စမ်းသပ်နည်းတစ်ခုဖြစ်ပါတယ်
။ဝမ်းထဲမှာသွေးပါမပါစစ်တဲ့ FOB စမ်းသပ်စစ်ဆေးနည်းလည်းရှိတာကြောင့် FOB နဲ့ FIT နှမျိုးရဲ့ကွဲပြားခြားနားမှုအကြောင်းကိုမေးကြည့်တဲ့အခါဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါရစ
ေ။ FOB ကတော့ဆရာတို့ဒီ FIT စမ်းသပ်စစ်ဆေးနည်းမပေါ်ခင်မှာဆရာတို့ကမမြင်ရတဲ့သွေးစာလေးတွေကိုဝန်းတွဲမှာစစ်ဆေးတဲ့နည်းဖြစ်ပါတယ်ပေါ့နော်။ဆိုတော့ FOB ကတော့ fecal occult နော်သွေးထဲမှာမမြင်ရတဲ့ပွဲဝဲနေတဲ့သွေးတွေကိုရှာဖို့စစ်ဆေးတာပေါ့။ဒါမဲ့ဒီ FOB စစ်ဆေးတဲ့အခါမှာတော့ဆရာတို့ကဒီ FOB စစ်ဆေးခြင်းကဒီဝန်းထဲမှာပါလာတဲ့မမြင်ရတဲ့သွေးစာလေးတွေဆိုတဲ့နေရာမှာဆရာတို့ကဒီအစာရင်ကထွက်တာလားနောက်တစ်ခုခုနဆရာတို့ပြောတဲ့ဥလမ်းကြောင်းအောက်ပိုင်းကထွက်တာလားမခွဲခြားနိုင်ဘူးเนาะအစာရင်နဲ့ဥလမ်းကြောင်းတနေရာမှာတော့သွေးစာလေးတွေရှိတယ်အနာလေးတွေရှိနေတယ်ဆိုတာကိုပေါ်ပြနိုင်တယ်နောက်တစ်ချက်ကတော့ဒီဆေးဝါးတွေပေါ့เนาะအကြိုက်ခဲပျောက်ဆေးတို့နောက်သွေးကျဲဆေးအက်စပရင်တို့မျိုးတောက်တဲ့သူတွေကအစာရင်ကသွေးစာလူတွေနည်းနည်းထွက်တတ်တယ်ဆိုတော့အဲ့လိုလူတွေမှာလည်းဆရာတို့က FOB သွားစစ်မယ်ဆိုသွေးစာလူတွေတွေ့ရတယ်ဒါကြောင့်မလို့ဆရာတို့ကဒါဒီကင်ဆာကသဘောကထွက်တယ်လို့သိပြောလို့မရဘူးပေါ့နော်နောက်ဒီထက်ပိုဆိုးတာကတော့ဆရာတို့ကဒီညီတဲ့အသားတွေဖြစ်တဲ့အခြေလေးချောင်းသားတွေဟိုစားမိမယ်ဆိုရင်အဲ့ထဲမှာပါတဲ့အသားနဲ့သွေးညင်လေးတွေကနေဝန်းထဲမှာလာပြီးတော့ဆရာတို့သွေးစာအနေနဲ့တွေ့ရတယ်ဒါကြောင့်မလို့ဆရာတို့က FOBစစ်မယ်ဆိုလို့ရှိရင်တော့ရှေ့မှာဈေးဝါးတွေတောက်သုံးတာကိုတစ်ပတ်လောက်ဖြတ်ဖို့လိုတယ်လို့เนาะနောက်တစ်ခါဒီခြေလေးချောင်းသားညီတဲ့အသားတွေကို၃ရက်မစားရဘူးစသည်အားဖြင့်ဒီလိုရှောင်ကျင်ပြီးမှပဲဝင်စစ်လို့ရတယ်ရှေ့မှာဆရာတို့ပြောခဲ့တဲ့ FIT ကတော့ဒီစာလန်းချောင်းအောက်ပိုင်းကထွက်တဲ့သွေးကိုဒါရိုက်စစ်ဆေးပေးနိုင်တယ်ခုနပြောတဲ့ဒီရှေ့မှာအစားတောက်တွေဈေးဝါးတွေဒါတွေရှောင်ရှားကြမှာလို့လည်းတခါတည်းစစ်ဆေးပေးနိုင်တဲ့အတွက်အကျိုးများတယ်ပေါ့နော
်။မှန်မှောင်းကြည့်တဲ့နီးလန်းဟာဥမာကြီးနဲ့အစာဟောင်းအိမ်ကိုစမ်းသပ်စစ်ဆေးတဲ့နေရာမှာပို့ပြီးတိကျတဲ့နီးလန်းတစ်ခုဖြစ်တယ်လို့အရေးကြီးတဲ့စမ်းသပ်စစ်ဆေးမှုတစ်ခုလည်းဖြစ်ပါတယ်။ဘယ်ချိန်မှာဥမာကြီးနဲ့အစာဟောင်းအိမ်ကိုမှန်မှောင်းကြည့်စမ်းသပ်စစ်ဆေးသင့်ပြီးဘယ်ချိန်မှာ FIT နီးလန်းနဲ့စမ်းသပ်စစ်ဆေးသင့်တယ်ဆိုတာကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါတယ်
။ Colonoscopy ဆိုတော့ဒီဟာတော့ဒီအစာဟောင်းနဲ့ဥမာကြီးကိုမှန်မှောင်းထည့်ပြီးဓာတ်ရိုက်ကြည့်ရှုစစ်ဆေးခြင်းဒါကတော့ဆရာတို့ကဒီဖြစ်ပွားနေတဲ့အနာသဘောဓာတ်တွေကိုမျက်စိနဲ့ဓာတ်ရိုက်တွေ့ရှိနိုင်တယ် ်တခါတွေးလို့ရှိရင်လည်းတခါလဲဆရာတို့ကဒီဖြတ်တောက်ကုသတာပဲဖြစ်ဖြစ်အသားစားယူစစ်ဆေးတာပဲဖြစ်ဖြစ်လုပ်ရတယ်ပေါ့နော်ဒါကြောင့်မလို့ colonoscope ကတော့ဒီဆရာတို့အဆောင်းနဲ့ဥမာကြီးကင်ဆာကိုစစ်ဆေးတဲ့အခါမှာအရေးကြီးဆုံးစစ်ဆေးမှုဖြစ်ပါတယ်ပေါ့နော်အဲ့မဲ့ဆရာတို့ကဒီ FIT ကတော့လွယ်လွယ်ကူကူဝန်းမာနေစစ်ဆေးတယ်ကုန်ကြစိတ်နေတယ် colonoscope ကတော့ဒီဆရာတို့ဒီဥမာကြီးမှန်များနော် colonoscope ကတော့ဥမာကြီးမှန်များမကြည့်ခင်မှာဆရာတို့ကဒီဝန်းနှုတ်တာတို့ဝန်းအရေးကြီးပေါ့အောင်ဥမာထဲမှာဆရာတို့ကဒီဝန်းနေမကြမ်းအောင်ကြိုတင်ဆောင်ရွက်ရတဲ့အချက်တွေရှိတယ်နောက်ကုန်ကြစိတ်နေတယ်များတယ်နော်ဆိုတော့ဒါလေးကွာတယ်ဒါပေမဲ့တစ်ဖက်မှာလည်းဆရာတို့ကဒီ FIT ဝန်းကိုစစ်ဆေးလိုက်လို့အဲ့ဒီမှာမမြင်ရတဲ့သွေးစားလေးတွေတွေ့ပြီဆိုရင်လည်းဆက်ပြီးတော့ရောဂါရှာဖွေဖို့အတွက်ကိုပေါ့လေကိုလိုနိုစကုပ်ကိုဆရာတို့ကဆက်လက်စစ်ဆေးဖို့အတွက်နော်ဒီရှင်ကြည့်ကြပြောမယ်ဆိုတော့ဆရာက10ပတ်အတွင်းမှာဒီကိုလိုနိုစကုပ်ကြည့်ရှုစစ်ဆေးပြီးတော့ကင်ဆာကြိုတင်ရှာဖွေခြင်းကိုဆောင်ရွက်တင်တယ်လို့ဆိုပါတယ်
ဥမာကြီးနဲ့အစာဟောင်းအိမ်ကင်ဆာရောဂါကိုဆူဆူစီဖော်ထုတ်သိရှိအောင်ဆန်သက်စစ်ဆေးတဲ့နေရာမှာ FIT နီလန်းကိုအသုံးပြုပြီးအလွယ်တကူနဲ့မကြာခဏဆန်သက်စစ်ဆေးလို့ရတဲ့အကြောင်းတင်ပြပြလိုက်တာဖြစ်ပါတယ်ကျွန်တော်တို့ပ
ါဒေါက်တာတန်းစောတင်ပြတဲ့လူဒူးနဲ့ကျမ်းမာရေးအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါခင်ဗျာအခုဆက်လက်ပြီးတော့ဥကျော်စံသာတင်ပြတဲ့မြမအရေးသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ပါမယ်။ကမ္ဘာအကြီးဆုံးဒီမိုကရေစီနိုင်ငံကြီးနဲ့မြမဒီမိုကရေစီရေးအကြောင်းကိုပြောပြထားပါတယ်။မြမအိန္ဒိချင်းအိန္ဒိယနိုင်ငံဟာကမ္ဘာပေါ်မှာလူဦးရေအများဆုံးဒီမိုကရေစီနိုင်ငံကြီးဖြစ်ပါတယ်။မြမနိုင်ငံနဲ့ယဉ်ကျေးမှုအရရောနိုင်ငံရေးစီးပွားရေးအရပါတမိုင်းနဲ့ချီပြီးထိဆက်ဆက်နွယ်လာခဲ့တဲ့နိုင်ငံကြီးတစ်ခုလည်းဖြစ်ပါတယ်။အခုအခါမှာတော့မြမနိုင်ငံမှာဒီမိုကရေစီလမ်းကြောင်းပျောက်ဆုံးပြီးနိုင်ငံရေးစီးပွားရေးချွတ်ချုံကြပြီးတော့ပြည်သူလူထုအခက်ကြုံနေတာကိုအိန္ဒိယနိုင်ငံကလက်ပိုက်ကြည့်နေပါသလားဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်တက်လှမ်းနိုင်ဖို့အတွက်အိန္ဒိယကောင်းအနေနဲ့ဘယ်လိုကူညီနိုင်ပါသလဲမြန်မာနိုင်ငံအကြောင်းနှစ်ပေါင်းများစွာရေးသားလာခဲ့တဲ့အိန္ဒိယသတင်းစာဆရာစူဘီဘူမစ်နဲ့ဥကျော်စံသားတို့ကဆွေးနွေးသုံးသပ်ထားပါတယ်ခင်ဗျာ
Hello Suya Suya ဟာမြန်မာနိုင်ငံအကြောင်းကိုနှစ်ပေါင်းများစွာဆုံးကြည့်ရေးသားလာတဲ့အိန္ဒိယသတင်းစာဆရာတယောက်ဖြစ်ပါတယ်။အခုမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေကိုလည်း Suya အစီအစဉ်ဖြစ်ပါလိမ့်မယ်။မြန်မာနိုင်ငံမှာတည်ငြိမ်မှုမရှိဘူးစီးပွားရေးလည်းကမောက်ကမဖြစ်နေတဲ့အဆအဆအရာပေါ့။ဒါဆရာနာသိထားတဲ့အချိန်လည်းဖြစ်တယ်တိုက်ပွဲလည်းဖြစ်နေတယ်ဒီလိုမတည်ငြိမ်ဖြစ်နေတဲ့အချိန်မျိုးမှာအိန္ဒိယနိုင်ငံဟာစစ်ကောင်စီနဲ့ပုံမှန်ဆက်ဆံရေးကိုကြီးကြီးနက်နက်ကြီးလုပ်နေတယ်လို့ဆိုရင်မှန်ပါသလားခင်ဗျာ။ Suya ပြောဆုံးဖြေပါလိမ့်မယ်တော့
။ Well I don't think Indian business in Myanmar is going very well. There are one or two companies which have gone there and done some projects, but by and large Indian business growth in Myanmar is nothing compared to some of the
other countries. မနက်ကတွင်းကအိန္ဒိယရဲ့လုပ်ငန်းတွေဟာတိတ်အစဉ်ပြေချောမွေနေတယ်လို့ကျွန်တော်မထင်ပါဘူး။မြန်မာနဲ့ထိတွေ့လှုပ်ဆောင်နေတဲ့ကုမ္ပဏီတစ်ခုနှစ်ခုကလွဲပြီပေါ့ဗျာ။ဒါပေမဲ့မြန်မာနိုင်ငံတွင်းအိန္ဒိယရဲ့လုပ်ငန်းတွေပမာဏကကြံအရှိတောင်အရှာနိုင်ငံတချို့နဲ့ဆိုင်တော့မများလာပါဘူး။ဒါတရုတ်နဲ့တော့လုံးဝမရှိနိုင်ဘူးပေါ့ဗျာ။ဒါပေမဲ့ပိုအရေးကြီးတာကအခုဝန်ကြီးချုပ်မိုဒီချမှတ်ထားတဲ့ At East Policy အရှိတ်ဘက်မှလှုပ်ရှားဆောင်ရွက်ရေးဆိုတဲ့မူဝါဒအတွက်ဒီမူဝါဒအောင်မြင်ရေးအတွက်မြန်မာနိုင်ငံဟာတည်ငြိမ်အေဂျင်ပြီးဒီမိုကရေစီထွန်းကားဖို့လိုအပ်ပါတယ်။အဲ့ဒီလိုမှမဟုတ်ရင်တော့အိန္ဒိယဟာမြန်မာကိုဖျက်ပြီးအရှေ့တောင်အရှာနိုင်ငံတွေကိုကုန်လန်းကရောက်ရှိနိုင်မှာမဟုတ်ပါဘူးအခုလက်ရှိမတည်ငြိမ်နေတဲ့အခြေအနေတွေကိုကြည့်ပြီးအိန္ဒိယရဲ့အဝေးပြေးလမ်းဖောက်လုပ်ရေးတို့ကလဒန်စီမံကိန်းတို့ဟာနှောင့်နှေးနေရပါတယ်ဒီအခြေအနေတွေဒီဖြစ်စဉ်တွေဟာအိန္ဒိယအတွက်တော့သတင်းကောင်းမဟုတ်ပါဘူးဗျာ
ဟုတ်ပြီအဲ့တော့အိန္ဒိယနိုင်ငံရဲ့စီမံကိန်းတွေအောင်မြင်ဖို့ Act East Policy ချောမွေးဖို့အတွက်မြန်မာနိုင်ငံတည်ငြိမ်အေဂျင့်ဖို့လိုအပ်တယ်ဆိုရင်ဒီလိုအခြေအနေမျိုးဖြစ်ထွန်းလာအောင်အိန္ဒိယနိုင်ငံအတွက်အကောင်းဆုံးအခြေအနေမျိုးဖြစ်လာအောင်ပေါ့လေအိန္ဒိယနိုင်ငံဘာလုပ်ပေးနိုင်ပါလဲမြန်မာနိုင်ငံပေါ်အိန္ဒိယရဲ့အခန့်ကဏ္ဍကဘာလဲဆိုတာလည်းပြောပါဦးအိန္ဒိယဟာ the biggest democracy in the world ဆိုပြီးတော့ကြွေးကြော်နေတဲ့မြန်မာအိန္ဒိယချင်းဖြစ်ပါတယ်သူတို့ဘာလုပ်နိုင်မလဲချက
် Well to be very honest we expected India to do more Indian policy has just been wait and watch and you know they are criticalof certain developments in Myanmar, The Indian Foreign Ministry has from time to time said that we expect democracy to come back to Myanmar. But what?
ရှင်းရှင်းပြောရရင်တော့အိန္ဒိယအနေနဲ့ပိုလုတ်ပေးဖို့ကျွန်တော်တို့မျှော်လင့်ပါတယ်အခုတွေ့ရသလောက်အိန္ဒိယမူဝါဒကိုပြောရရင်မြန်မာနိုင်ငံကဖြစ်ရတဲ့ချို့ကိုဝေဖန်တာတော့ရှိပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ထွန်းကားတာမြင်တွေ့လို့တယ်လို့အိန္ဒိယနိုင်ငံသားဝန်ကြီးကအခါအားလျော်စွာလည်းပြောပါတယ်ဒါပေမဲ့ကျွန်တော်တို့ဖြစ်စေချင်တာကတော့အိန္ဒိယအနေနဲ့တစ်စုံတစ်ခုဖြစ်လာမှတုံ့ပြန်တာမျိုးမဟုတ်ပဲထိရောက်တဲ့ကြိုတင်လှုပ်ဆောင်မှုတွေလုပ်ပြီးရင်းချမ်းရေးအတွက်ကြားဝင်ဆောင်ရွက်ပေးတာတွေပဲဖြစ်ပါတယ်အခုတော့ဒါတွေကိုအိန္ဒိယဘက်ကမဆောင်ရွက်ပဲအာဆီယံကိုပဲတွန်းပို့နေပါတယ်အာဆီယံရဲ့ငြိမ်းချမ်းရေးဖြစ်စဉ်တွေကိုထောက်ခံနေပါတယ်အဲ့ဒီအာဆီယံအစီအစဉ်တွေကဘယ်လိုမှခီးမပေါက်ပါဘူးအာဆီယံနိုင်ငံတချို့ဟာလည်းစစ်အုပ်ချုပ်ရေးနဲ့အကျွမ်းတဝင်ရှိနေကြလို့မြန်မာစစ်တပ်အပေါ်တိတ်ပြီးသဘောထားမတင်မာကြပါဘူးလို့ဆိုရမယ်ထင်ပါတယ်ဒီနေရာမှာအိန္ဒိယရဲ့အနေအထားဟာတိတ်စိတ်ဝင်စားဖို့ကောင်းပါတယ်အိန္ဒိယနဲ့မြန်မာဟာစစ်တပ်ချင်းလည်းဆက်ဆံမှုရှိပါတယ်အဲ့တချိန်တည်းမှာပဲနိုင်ငံရေးပါတီတွေနဲ့လည်းထိတွေ့ဆက်ဆံမှုတွေရှိပါတယ်ဒါဟာအခွင့်အရေးကောင်းပါပဲဒါကိုအိန္ဒိယကအသုံးမချပါဘူးဗလာဒီမာပူတင်တို့ဇာလန်စကီတို့နဲ့ပြောဆိုခဲ့သလိုမြန်မာနိုင်ငံကိစ္စမှာလည်းဘာကြောင့်ဝင်မပြောနိုင်ရတာလဲအိန္ဒိယဟာဂန္ဒီမွေးဖွားခဲ့တဲ့နိုင်ငံပါဂန္ဒီငြိမ်းချမ်းရေးအဖွဲ့မျိုးဆေလွတ်ပြီးကြိုးပမ်းကြည့်တင်ပါတယ်ထိရောက်မှုတွေရှိလိမ့်မယ်လို့ထင်ပါတယ
်တချို့ကပြောကြတယ်ဥပမာအဖြစ်ဆိုရပါစို့အမေရိကန်ကဆိုလို့ရှိရင်မြန်မာနိုင်ငံကိုသိပ်ပြီးတော့ကင်တွယ်လိုက်ရင်ဒေယုဘက်ကိုပို့ပြီးတွန်းပို့လိုက်လို့ဖြစ်သွားမှာကိုသူတို့အလေးထားစဉ်းစားရတယ်လို့တချို့ကဆိုကြတယ်ပေါ့လေဆိုတော့အခုလည်းပဲအိန္ဒိယနိုင်ငံကလည်းအလားတူသဘောထားမျိုးရှိနေလေရောသလားတိုက်တိုက်တွန်းတွန်းဖိဖိစီစီလွတ်လိုက်ရင်မြန်မာနိုင်ငံဟာဒေယုဘက်ကိုပို့ရောက်သွားမယ်သူတို့မဟုတ်ဒေယုကသူတို့ကိုညူညီမယ်စသဖြင့်ပေါ့လေအဲ့လိုသဘောထားများရှိနေရောသလားဆိုပြ
Well, I personally believe that's absolute nonsense. I don't buy that at all. There is nothing left, you know, as far as, you know, the Burmese stomach are going into China's pocket. The Chinese...
ဒါလုံးဝအတိတ်ပဲမရှိဘူးလို့ကျွန်တော်ယူဆပါတယ်။လုံးဝလက်မခံပါဘူး။မြန်မာစစ်တပ်ဟာတရုတ်ကပိုက်ဆောင်တဲ့ရောက်နေပြီးသားပါ။ဘာမှမကြံတော့ပါဘူး။မြန်မာနိုင်ငံမှာလုပ်နေတဲ့အေယာမစီးပွားရေးစီမံကိန်းကြီးတွေကိုပဲကြည့်ပါ။ဒါကောမှမြန်မာပြည်တရုတ်ရင်ခွင်ထဲရောက်မသွားစေချင်ဘူးလို့အိန္ဒိယကပြောမယ်ဆိုရင်တော့ဒါဟာမှားယွင်းမှုပဲဖြစ်ပါတယ်
။ဟုတ်ကဲ့ဒီနေရာမှာဆက်ဆက်ပြီးတော့ပေါ့လေ1988ဒီမိုကရေစီအောင်ကျွမ်းမှုတုန်းကရောအိန္ဒိယကမြန်မာဒီမိုကရေစီတောင်းဆိုမှုကိုအစောပိုင်းမှာတော့တရက်ကြောကြောထောက်ခံခဲ့တယ်လို့သိရပါတယ်။ဒါပေမဲ့နောက်ပိုင်းကျတော့နည်းနည်းလေသံပြော့သွားတယ်။အဲ့ဒီကိစ္စလည်းပြန်ပြီးသုံးသပ်ပါအောင်ဒီဟာနဲ့ဒါကလည်းဆက်ဆက်ပြီးကျွန်တော်စဉ်းစားလို့ရအောင်ပေါ့လေ
။ Prime Minister Rajiv Gandhi and his government was in total support of the cause of democracy in Myanmar. If you recall,
when you joined Rajiv Gandhi and his government, Myanmar democracy a year ago, long ago, out of the Thaukhan gave it. Away out, so yeah, go down, ma, Thaukhan, bamboo, big gave it. Now, a near ma, Pyatanari, Pibi, Shweka, well, do, Nyumbang, so yeah, tell about it.ညောင်ပေါင်းဆိုရဟာမြမအရေးတမကဘယ်ကိစ္စကိုမှပြက်ပြက်သားသားမဆုံးဖြတ်နိုင်ခဲ့ပါဘူးဒါပေမဲ့ဒီကနေ့မိုဒီအစိုးရဟာတည်ငြိမ်တဲ့အစိုးရတရတမကခိုင်မာတောင်းနှင်းတဲ့အစိုးရတရလည်းဖြစ်ပါတယ်သူ့အနေနဲ့အိန္ဒိချင်းရဲ့နိုင်ငံရေးမှာပြက်ပြက်သားသားဆောင်ရွက်သင့်ပါတယ
်နောက်ဆိုရတဲ့ဇာတ်တူကဘာလဲဆိုရင်အိန္ဒိယရဲ့အရှင်းမြောက်ဒေသသဘုံတွေကိုနှိမ့်နှင်းတဲ့ကိစ္စနဲ့ပတ်သက်နေပါတယ်အဲ့အစိမြောက်ဒေသသဘုံတွေကိုနှိမ်နှင်းဖို့အတွက်မြန်မာစစ်တပ်နဲ့ဆင်းမြတ်ဖို့လိုတယ်။ဒါမြန်မာစစ်တပ်ညွန်ညင်းအောင်လုပ်လို့မရဘူး။ဒါကြောင့်ငါတို့ကဘာပဲဖြစ်ဖြစ်မြန်မာစစ်တပ်နဲ့ဆင်းမြတ်အောင်ဆက်ဆံရမယ်။ဒါအိန္ဒိယနိုင်ငံရဲ့လုံခြုံရေးအတွက်မြန်မာစစ်တပ်ဟာအရေးပါတယ်လို့သူကပြောကြပါတယ်။အဲ့ဒါကဘလောက်မှန်တယ်လဲ။ဘယ်လိုသဘောထားလဲ။
I don't really buy this argument and I can tell you an authority that the Burmese military has done very little to tackle this problem.India. Once in a while, they have caught a few rebels and handed them back over India.
ဒီကိစ္စကိုလည်းကျွန်တော်လက်မခံပါဘူး။အိန္ဒိယရဲ့ဒီပြဿနာပြည်လဲဖို့မြန်မာစစ်တပ်ကဘာမှမလုပ်နိုင်လောက်အောင်ပါပဲ။တခါတလေမှသဘုံတချို့ကိုဖမ်းဆီးပြီးအိန္ဒိယဘက်ပြန်ပို့ပေးတာတော့ရှိပါတယ်။ဒီကနေ့အထိလဲဒီအိန္ဒိယအရှင်းမြောက်သဘုံအများအပြားဟာစကိုင်းတိုင်းထဲမှာပုံမှန်အခြေစိုက်နေကြပါတယ်။ကျွန်တော်ကိုယ်တိုင်အဲ့ဒီသဘုံစကန်းတချို့ကိုရောက်ဖူးလို့အတိအကျပြောနိုင်တာပါ။အခုဆိုရင်မြန်မာစစ်တပ်ဟာ PDF တပ်ဖွဲ့တွေကိုတိုက်ခိုက်ရမှာဒီအိန္ဒိယသဘုံတချို့ကိုတောင်အသုံးချနေတယ်လို့အိန္ဒိယမီဒီယာတချို့မှရေးသားထားတာတွေ့ရပါတယ်အိန္ဒိယစစ်တပ်ကတော့ဒီသဘုံတွေတိုက်ခိုက်ရမှာအကူအညီရနိုင်တဲ့မြန်မာစစ်တပ်ကိုစိတ်ပြတ်အောင်မလုပ်နိုင်ဘူးလို့ပြောပါလိမ့်မယ်ဒီလိုပြောနေတာလဲကြားပါပြီဘာအကူအညီမှလည်းဟုတ်ဒီပါတီမရရှိခဲ့ပါဘူး မြန်မာစစ်တပ်အနေနဲ့လည်းသူတို့နိုင်ငံထဲမှာအဖွဲ့အစည်းမျိုးစုံအင်အားစုမျိုးစုံကိုအနိုင်နိုင်တိုက်နေရတာပါ။အိန္ဒိယစစ်တပ်ကိုကူညီဖို့နေနေသားသားဗျာ။ဒါကြောင့်ဒီကိစ္စကိုလည်းကျွန်တော်လုံးဝပယ်ချပါတယ်
။ဆိုတော့အိန္ဒိယပါဝင်ကမ္ဘာနိုင်ငံတွေကအာဆီယံကိုပဲစီနံတင်ပြီးတော့တွန်းနေကြတယ်လို့ဆိုကြတယ်။ဒါပေမဲ့အာဆီယံရဲ့ဘုံသဘောတူညီချက်ကလည်းဘာမှအလုံးမဖြစ်ဘူး။စစ်မတွန်းနိုင်ဘူး။ဆိုဒီလိုအခြေအနေမျိုးမှာအိန္ဒိယအနေနဲ့အာဆီယံကိုစီနံမတင်ပဲအာဆီယံကိုမတွန်းဘဲနဲ့ပေါ့လေ။သူနည်းနည်းလုံနိုင်တယ်မရှိဘူးလားဥပမာဆိုကြပါစို့အိန္ဒိယဟာလည်းပဲဒါတောင်အာရှပူပေါင်းဆောင်ရွက်အဖွဲ့ဆိုတာရှိရဲစာဆိုတာရှိရဲတခါဘင်မစတက်ပေါ့လေဘင်္ဂလားပင်လယ်ဒေသနိုင်ငံတွေရဲ့ပူပေါင်းဆောင်ရွက်တဲ့အဖွဲ့ရှိရဲဒီအဖွဲ့တွေအနေနဲ့ကရောအိန္ဒိယတနိုင်ငံနဲ့မဟုတ်တော့မှဒါမြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးတော့တစုံတရာကြားဝင်ပြီးပြောနိုင်တဲ့အခြေအနေမရှိဘူးလားအဖွဲ့အစည်းအနေနဲ့ပေါ့လေ
Well, you know, that's Southeast.Cooperation FARC has not really worked, and it's primarily because of India-Pakistan rivalry. So let's not bring FARC into the picture. But
don't ask Abu Bakr Sangay if we start that or the guy alone with the Babu.အဓိကအပြည့်အိန္ဒိယနဲ့ပါကစ္စတန်တို့အားပြိုင်နေကြလို့ဖြစ်ပါတယ်အဲ့ဒါကိုတော့ထဲမစင်စားပါနဲ့တော့ဒါပေမဲ့ဘင်းစတက်ကိုကြည့်ရင်အဲ့ဒီအထက်မှာမြန်မာနဲ့အတူအိန္ဒိယထိုင်းဘင်္ဂလားဒေ့ရှ်တို့ပါဝင်ကြပါတယ်အားလုံးဟာမြန်မာအိန္ဒိချင်းတွေဖြစ်ကြပါတယ်ဒါကြောင့်ဖြစ်တင်တာကအဲ့ဒီအထက်မှာအိန္ဒိယကဥဆောင်ပြီးထိရောက်တဲ့လုပ်ငန်းတွေပေါ်ဆောင်သင့်ပါတယ်အာဆီယံနဲ့ဆန့်ကျင်စရာမလိုပါဘူးအာဆီယံလည်းသူ့ဟာသူ့လို့ဘင်းစတက်ကလည်းသူနည်းသူဟန်နဲ့ကြိုးပမ်းသင့်ပါတယ်ဒီနိုင်ငံဟာစစ်တပ်ကရောဒီမိုကရေစီပါတီတွေဘက်ကပါလက်ခံနိုင်တဲ့ပါတီတွေဖြစ်ပါတယ်မြန်မာနယ်စပ်မီဇိုရမ်ပြည်နယ်ဝန်ကြီးချုပ်မစ္စတာဇိုရန်ထန်းကဟာအိန္ဒိယကိုနှစ်ပေါင်း20ကျော်ကြာတော်လှန်ခဲ့ပြီးအခုပြည်နယ်ဝန်ကြီးချုပ်ဖြစ်လာသူပါသူဟာမြန်မာစစ်တပ်နဲ့ရောဒေါက်အောင်ဆန်းစုကြည်နဲ့ပါရင်းနှီးသူပါဒီလိုလူမျိုးကဦးဆောင်ပြီးစစ်ဆန်ညှိနှိုင်းရေးလှုပ်ဆောင်သင့်ပါတယ
်ဆိုတော့ဟုတ်ပါတယ်ဒီမီဇိုရမ်ပြည်နယ်ဝန်ကြီးချုပ်နဲ့ပတ်သက်ပြီးကတော့မြန်မာဒီမိုကရေစီအေးလှုပ်ရှားတဲ့လူကလည်းအတက်ကြပါရဲအဲဒီကထွေပြရတဲ့ဒုက္ခတွေကိုလည်းသူလက်ခံတယ်ကူညီတယ်ဘိုးဆွေးနဲ့ကိုသဘောထားမတိုက်ဆိုင်ရင်လည်းသူကတော့သူ့လူပိုင်ခွင့်ကသူကူညီတယ်ဆိုတာကျွန်တော်ကြားပါရခင်ဗျာဒါမဲ့သူကပြည်နယ်ဝန်ကြီးအဆင့်ပေါ်လေဆိုအိန္ဒိယနိုင်ငံဘိုးဆွေးထဲမှာကသူ့လိုသဘောထားရှိတဲ့လူမျိုးနိုင်ငံရေးသမားတွေကဘယ်နှစ်ယောက်ရှိပါသလဲဆူဗီယာရဲ့အမြင်နဲ့တူညီမဲ့နိုင်ငံရေးအသိုင်းအဝိုင်းရှိရဆိုရင်လည်းပြောပြပါအောင်ဘလောက်အတက်
Yes, I can tell you that even people in the BJP, especially those from the Northeast, you know, they are very much interested that India takes a bold step in Myanmar. Not just...
ကျွန်တော်ပြောနိုင်ပါတယ်။အနာရ BJP ပါတီဝင်တွေအထူးသဖြင့်အရှိမြောက်ဒေသကပုဂ္ဂိုလ်တွေဆိုရင်မြမအရေးမှာအိန္ဒိယဂျာဝင်လှုပ်ဆောင်ပေးတဲ့လို့ယူဆနေကြတာပါ။မီဇိုရမ်ပြည်နယ်ဝန်ကြီးချုပ်တင်မဟုတ်ပါဘူးမနီပူပြည်နယ်က BJP ဝန်ကြီးချုပ် N Vidhan Singh ကလည်းမြန်မာပြည်ထနာပြည်လဲရေးကိုအထူးလှူလာနေသူပါမနီပူရဲ့စီးပွားရေးအခြေအနေဟာမြန်မာနယ်စပ်ဖွင့်လှစ်ရေးအပေါ်မှာမူတည်နေတာပါအလားတူစွာပဲအိန္ဒိယရဲ့ဒုတိယနိုင်ငံခြားရေးဝန်ကြီးဟာလည်းမနီပူပြည်နယ်ကဖြစ်ပါတယ်ကွန်ဂရက်ပါတီကနိုင်ငံရေးသမားအများအပြားဟာလည်းမြန်မာအရေးမှာပါဝင်ဆောင်ရွက်လူကြပါတယ်ဒါပေမဲ့ဘဝအစိုးရတွေကလူတချို့ကဝေဖန်ခံရမှာကိုအလွန်အမင်းတွန်းလှန်ခုခံကြပါတယ်သတိထားလွန်ပါတယ်ရှေ့ကိုထိုးပေါက်လှုံ့ဆော်တာမျိုးကိုရှောင်ကျဉ်ကြပါတယ်ဗျာ
ဥကြောဇန်တာတင်ဆက်တဲ့မြမအရေးအသုံးသက်ချက်အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ VUE ရဲ့ဂျာတာပရင်းနေမနေ့ပဲအတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုဆက်လက်ပြီးတော့ကျွန်တော်တို့အောက်ကစားကဏ္ဍကိုတင်ပြပါအောင်မယ်အင်္ဂလန်အမျိုးသမီးဘောလုံးအသင်းကတော့ Euro 22အမျိုးသမီးဥရောပဖလားဘောလုံးပွဲကိုပိုဆက်ပြီးနိုင်ငံတကာပြိုင်ပွဲမှာပထမဆုံးအကြိမ်ချန်ပီယံဖြစ်သွားပါတယ်ဒီအကြောင်းတွေကိုတော့ကိုရနိုင်ကဒီတစ်ပတ်အောက်ကစားကဏ္ဍမှာပြောပြမှာပါ
Thank you. ယူရို2022အမျိုးသမီးဥရောပဖလားဘောလုံးပွဲကတော့တနင်္ဂနွေနေ့ကပဲပြီးဆုံးသွားခဲ့ပြီးတော့အရှင်အင်္ဂလန်သွင်းဘူဆွဲပြီးချန်ပီယံဖြစ်သွားပါတယ်အင်္ဂလန်တော့ဒါဟာနိုင်ငံတကာပြိုင်ပွဲကို56နဲ့ချောင်းပါပထမဆုံးအကြိမ်ပြန်ဘူဆွဲတာဖြစ်ပြီးတော့အင်္ဂလန်ဘောလုံးပရိသတ်တွေလည်းအကြီးကျယ်အောင်ပွဲခံနေကြပါတယ်ဖိုင်နယ်ကိုတော့တနင်္ဂနွေနေ့ကဝမ်ဘလီကွင်းကြီးမှာကစားခဲ့ကြပြီးတော့အင်္ဂလန်ကဂျာမနီကိုအချိန်ပိုမှာနှစ်ဂိုးတစ်ဂိုးနဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားတာပါအင်္ဂလန်အတွက်ဂိုးတွေကိုတော့ Ella 2နဲ့ Chloe Kelly တို့ကသွင်းပေးခဲ့ကြတာပါအင်္ဂလန်မျိုးသမီးအသင်းအတွက်တော့ဒါကဥရောပဖလားကိုပထမဆုံးအကြိမ်ရတာဖြစ်သလိုနိုင်ငံတကာပြိုင်ပွဲမှာလည်းပထမဆုံးအကြိမ်ချန်ပီယံဖြစ်သွားတာပါ Final မှာနိုင်ငံကိုသွင်းပြီးတော့အင်္ဂလန်အသင်းကိုချန်ပီယံဖြစ်စေခဲ့တဲ့ Chloe Kelly ကတော့သူတို့အသင်းအနိုင်ရလိုက်တာနဲ့ပတ်သက်ပြီး
Honestly, it's unbelievable. I'm so proud of this group. I'm proud to share the pitch with such an amazing bunch.
အမတိုင်းပြောရရင်တော့လုံးဝမယုံနိုင်တော့ပါပဲ။ကျမတို့တသင်းလုံးအတွက်ရောသူတို့နဲ့အတူတွဲကစားရတာအယံကုန်ယူပါရယ်။ဒါပေမဲ့ပွဲစဉ်တစ်လျှောက်လုံးကျမတို့စီစီလုံးလုံးနဲ့တစုတစီနဲ့ရှိခဲ့ကြပါရယ်။ပြောရရင်တော့ဒီလိုဖြစ်လာဖို့အတွက်ကစားသမားတွေရောနီးပြတွေရောအသင်းမှာပါတဲ့ကြံတဲ့သူတွေအားလုံးစုစုစီစီနဲ့ကစားနိုင်ခဲ့ကြလို့ပါ။
အင်္ဂလန်ကိုရှုံးပြီးတော့ဥရောပချန်ပီယံဆုဖလားနဲ့လွဲချိုသွားတဲ့အပေါ်မှာဂျာမနီနောက်တန်းလူမာရီနာဟဂရင်းကတော
့ Of course we are totally disappointed yeah
ရှုံးသွားတဲ့အတွက်ကျမတို့တကယ်ပဲစိတ်ပျက်မိပါတယ်ဘလို့ဖြစ်တယ်လဲဆိုတော့ပြောမပြတတ်အောင်ပါပဲဒါပေမဲ့ဒီအချိန်မျိုးမှာတော့ဒီလိုပဲဖြစ်မှာပေါ့လေ
အင်္ဂလန်ကပြိုင်ပွဲတွေမှာနှစ်ပေါင်းများစွာချန်ပီယံဆုဖလားနဲ့လွဲချော်နေခဲ့တဲ့အင်္ဂလန်ကို56နှစ်ကြာမှပထမဆုံးအကြိမ်ဆုဖလားပြန်ရအောင်လုပ်ခဲ့တဲ့အထက်မှာအဓိကအကြဆုံးသူတစ်ဦးကတော့မိဘဆရီနာဝေကမန်ပဲဖြစ်ပါတယ်။ဝေကမန်ဟာ2019ပြီးခဲ့တဲ့ကြိမ်ယူရိုတုန်းကလည်းနယ်သာလန်အသင်းနဲ့ပူဆွဲခဲ့တာကြောင့်သူဟာဥရောပဖလားကိုမိဘအဖြစ်နဲ့နှစ်ကြိမ်ဆက်တိုက်ရလိုက်တာဖြစ်ပါတယ်။ဝေကမန်ကတော့သူ့ရဲ့အင်္ဂလန်အသင်းအတွက်ဂုဏ်ယူတယ်ဆိုပြီးပြောပါတယ်
Yeah, we set that. So now we're on the Euros. Now the expectations will go through the roof again. Well, first we're going to party. We're really, really proud of ourselves, how we accomplished this. And we've
hope all seen... Tomorrow, a cool Europa Pala go, nine like Bobby. A little Lure, Mjolin Chetty Gale, Tapiro, Mjena Omaba. Tapime, a cool Lolo Zero, Tomorrow Dago, Amwe, Kanai Baume. Tomorrow, the Kebe, Kongi Bade. Below Amyenge, so you're not doing it, Daimabe. A thin to Romyaga, Champion Pienai Naba. Germany, Piente, now Sweden, Spain, the Cha Athenega. တကယ်ကိုတောက်နေအသိနေပါအဲ့တော့နိုင်မို့မလွယ်ပါဘူးရှင်းနှစ်ကျင်းပမဲ့ကဘာဖလားမှာလဲဒီလိုပဲဖြစ်မှာပါအသိနေကတဖြည်းဖြည်းနဲ့တိတ်မကွာတော့ပါဘူးဒါပေမဲ့အခုချိန်ကတော့ပါတီလုပ်ရမယ့်အချိန်မှာအဲ့ဒီနောက်တော့နောက်အနားယူပြီးရင်တော့ကဘာဖလားအတွက်ကျမတို့ပြင်ဆင်ရမှာပါအဲ့ဒီကြာရင်လည်းအကောင်းဆုံးကစားနိုင်မှုမျှော်လင့်ပါတယ
်အခုလိုချန်ပီယံဖြစ်သွားတာကြောင့်အင်္ဂလန်ဘောလုံးအဖွဲ့ချုပ် FA ကလည်းသူ့ကိုစာချုပ်တတ်တန်ထပ်တိုးဖို့ပြင်ဆင်နေပါတယ်တကယ်တော့ Wakeman ဟာပြီးခဲ့တဲ့ September လကမှအင်္ဂလန်နီးပြဖြစ်လာခဲ့တာဖြစ်ပြီးတော့တနှစ်အတွင်းမှာပဲအင်္ဂလန်ကိုချန်ပီယံဖြစ်အောင်လုပ်ပေးနိုင်လိုက်တဲ့အတွက်အတော်များများကမယုံကြည်နိုင်လောက်အောင်ဖြစ်နေကြပါတယ် FA တာဝန်ရှိသူတွေပါဝင်အတော်များများကတော့ဒီနှစ် Euro ပွဲမှာအင်္ဂလန်နဲ့ဘူဆွဲဖို့ကသိစောလွန်နေသေးတယ်လို့စောပိုင်းကတွက်ခဲ့ကြတာပါဒါပေမဲ့ Wakeman ဟာနီးစနစ်ပိုင်းနီးပြပိုင်းအကောင်းဆုံးဖြစ်အောင်လုပ်နိုင်ခဲ့တဲ့အပြင်အချိန်တိုအတွင်းမှာလည်းတစ်သင်းလုံးကိုစုစုစည်းစည်းဖြစ်အောင်လုပ်နိုင်ခဲ့တယ်လို့ FA ရဲ့အမျိုးသမီးဘောလုံးဒါရိုက်တာအဖွဲ့ဝင်တဦးကပြောပါတယ်။အင်္ဂလန်ချန်ပီယံဖြစ်သွားတာကြောင့်အင်္ဂလန်ပရိသတ်တွေလည်းအယံပျော်နေကြပြီးတော့မယုံနိုင်လောက်အောင်ဖြစ်နေကြပါတယ်။
Absolutely
incredible.
Absolutely.
Incredible.
It was literally the best day of our lives. Like seriously, we've just watched England.
ဘယ်လိုခံစားရလဲဆိုတော့အင်္ဂလန်အသင်းဥရောပဖလားကိုဝင်းဘလေးကွင်းမှာအနိုင်ရတာကိုကျမတို့ကြည့်လိုက်ရတယ်။ဒါမျိုးကထပ်ဖြစ်ချင်မှထပ်ဖြစ်မှာပါ။
Oh, sorry. ရန်ပျော်ပါတယ်။ရန်ကိုပျော်ပါတယ်။ဒါကအင်္ဂလန်မျိုးသမီးအသင်းပထမဆုံးအကြိမ်နိုင်ငံတကာပြိုင်ပွဲကိုနိုင်ရဘူးတာပါ။ဆိုတော့ကျွန်တော်တို့ပြောမပြတတ်လောက်အောင်ပါပဲ။သူတို့အတွက်တကယ်ပဲဝမ်းသာပါတယ်။
ပြိုင်ပွဲအတွက်အကောင်းဆုံးဘောလုံးသမားဆုနဲ့ဂိုးအများဆုံးသွင်းတဲ့ရွှေဘက်နက်ဆုနှစ်ခုလုံးကိုတော့အင်္ဂလန်ကဘက်မစ်ကရသွားပါတယ်။ဘက်မစ်နဲ့ဂျာမနီကအလက်ဇန်ဒရာပေါ့ပ်တို့6ဂိုးစီနဲ့တူနေပေမဲ့သူတို့ကဂိုးသွင်းခွင့်5ချိန်ဖန်တီးနိုင်ခဲ့တာကြောင့်ရွှေဘက်နက်ဆုရသွားခဲ့တာပါ။အကောင်းဆုံးလူငယ်ဘောလုံးသမားဆုကိုတော့ဂျာမနီကလီနယ်အိုဗာဒော့ဖ်ကရခဲ့ပါတယ်။ဒီနှစ်အမျိုးသမီးဥရောပဖလားပြိုင်ပွဲအတွင်းစုစုပေါင်းပွဲစဉ်32ပွဲမှာပွဲစဉ်တိုင်းဂိုးသွင်းပြီးတော့စုစုပေါင်းသွင်းဂိုး95ဂိုးနဲ့ပွဲတွေကလည်းအကျိတ်နယ်နဲ့ အလုံးကိုကြည်ကောင်းခဲ့ပါတယ်ဆိုတော့အမျိုးသမီးဘောလုံးဘွဲရဲ့အဆင့်တန်းဘလောက်ထိတိုးတက်နေပြီလို့ပြောနိုင်မလဲလေဦးနီးပြရာဂင်ကလောက်ကတော့အမျိုးသမီးပွဲတွေဟာတကယ်ကောင်းပြီးတော့အရန်ကိုတိုးတက်သွားပြီဆိုပြီးတော့ချီးကျူးလိုက်ပါတယ်
Yeah, first of all, I must really have to say I love women's football. It's outstanding. The quality of the tournament is insane. Ingrid is doing exceptionally well.
ကျွန်တော်အနေနဲ့ပြောချင်တာကတော့အမျိုးသမီးဘောလုံးဘွဲကတကယ်ကိုကောင်းပါတယ်။ပြိုင်ပွဲရဲ့အဆင့်တန်းကလည်းတကယ်ကိုမယုံနိုင်တော့အောင်ပါပဲ။အရင်ကရောပြီးခဲ့တဲ့နှစ်ပိုင်းတွေကပါအမျိုးသမီးဘောလုံးကအရန်ကိုဖွံ့ဖြိုးတိုးတက်သွားပြီးနီးစနစ်ပိုင်းရောနီးပြည်ရောအပိုင်းမှာပါအလွန်ကိုအဆင့်မြင့်ကြပါတယ်။ပွဲတွေကတွန်းတွန်းတိုက်တိုက်နဲ့ပြိုင်ဆိုင်မှုလဲပြင်းထန်ပါလေကျွန်တော်ကတော့ကြည့်ရတယ်တကယ်ကိုကြိုက်ပါလေဗျာ
ဘလို့ပဲဖြစ်ဖြစ်အင်္ဂလန်လူသမီးအသင်းကတော့လွန်ခဲ့တဲ့56နှစ်လုံးဘယ်အင်္ဂလန်လက်ရွေးစစ်အသင်းမှမလုံနိုင်ခဲ့တာကိုအောင်မြင်အောင်လုံနိုင်လိုက်ပါပြီသူတို့အခုလိုလုံနိုင်လိုက်တဲ့အတွက်နောက်မျိုးဆက်တွေလည်းဒါကိုအားကြပြီးတော့ချစ်ဆက်အောင်ပွဲရဖို့မျှော်လင့်တယ်လို့ဆိုပါတယ်ဆိုတော့ဒီအောင်ပွဲကအင်္ဂလန်လက်ရွေးစစ်အသင်းကြီးကိုရောလာမဲ့2022ကာတာကမ္ဘာဖလားမှာဘလောက်ထိတွန်းအားတွေဖြစ်စီမလဲဒေတာရာကတော့အင်္ဂလန်အမျိုးသမီးအသင်းအခုလိုဥရောပဖလားကိုယူပြလိုက်တဲ့အတွက်အမျိုးသားအသင်းကိုတော့အကြီးအကျယ်တွန်းအားတွေဖြစ်စီမှာအသေးချာပဲဖြစ်ပါတယ်နိုင်ငံတကာပြိုင်ပွဲတွေမှာ56နှစ်ကြာအောင်မြင်မှုတွေဝေးနေတာကိုအင်္ဂလန်အမျိုးသမီးအသင်းကဒီနှစ်မှာအဆုံးသတ်နိုင်လိုက်တဲ့အတွက်အင်္ဂလန်အမျိုးသားအသင်းအတွက်ရောဒီနှစ်2022မှာအောင်မြင်မှုတွေယူနိုင်မလားဆိုတာကတော့စောင့်ကြည့်သွားမှာဖြစ်ပါတယ်ခင်ဗျာ
ဒါကတော့ကိုရနိုင်တင်ဆက်တဲ့အားကစားအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ2022ခုနှစ်အမျိုးသမီးဥရောပဖလားဘောလုံးအသင်းမှာအင်္ဂလန်အသင်းပိုဆွဲသွားတဲ့အကြောင်းတွေကိုတင်ပြခဲ့တာဖြစ်ပါတယ် VOA ရဲ့ကြာသာပတင်းနေ့မနေ့ပတ်အတန်လွင်အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါခင်ဗျာအခုဆက်လက်ပြီးတော့သတင်းအချင်းချုပ်တွေကိုတော့ကိုအောင်လွင်ဦးကပြောပြပါဦးမယ်ခင်ဗျာ
မြောက်အတ္တန်ဒိတ်စာရုပ်နေတိုးဖော်ဝင်ဖြစ်ဆွေရင်နဲ့ဖီလန်နိုင်ငံတို့ကိုလက်ခံမှုအမေရိကန်တက်လွတ်တော်ကဗိုလ်ထုံးနေမှာပဲတခဲနဲ့အတည်ပြုလိုက်ပါတယ်။ထောက်ခံမဲ95မဲကန့်ကွက်မဲတမင်းနဲ့အဓိကပါတီနှစ်ခုစလုံးကအတည်ပြုလိုက်တာပါ။နေတိုးမာမဲအဖွဲ့မှဆွေရင်နဲ့ဖီလန်နိုင်ငံတို့ပါဝင်လာတဲ့အတွက်ပုံမခိုင်မာအားကောင်းလာမှာဖြစ်ပြီးရုရှားရဲ့ရန်လိုမှုနဲ့ရင်ဆိုင်နေတဲ့အချိန်မှာအရေးကြီးတဲ့ခြေလှမ်းတစ်ရပ်ဖြစ်နေလဲတက်လွတ်တော်လူများစုဒီမိုကရက်ခေါင်းဆောင်ချက်ရှူမာကပြောဆိုခဲ့ပါတယ်။မြန်မာ၏အာဆီယံရဲ့ဆောင်ရွက်မှုတွေထိရောက်မှုမရှိဘူးဆိုရင်စွန့်ရင်လုပ်ငန်းပါဝင်ဆက်ရနာပိုင်းတွေအတွက်ဝင်ငွေရလန်းတွေကိုအမေရိကန်အစိုးရကပိတ်ဆို့တန်ခတ်အရေးကြီးဖို့ထက်လွတ်တော် Republican ခေါင်းဆောင် Mitch McConnell ကတိုက်တွန်းလိုက်ပါတယ်။ရှီတောင်အရှေ့နိုင်ငံများအသင်းအာဆီယံနဲ့တွဲဆုံမှုရှိနေတဲ့နိုင်ငံခြားရေးဝန်ကြီး Anthony Blinken အနေနဲ့မြန်မာနိုင်ငံရဲ့အင်းနီးချင်းတွေအာဆီယံဖွဲ့ဝင်တွေကိုပြက်ပြက်သားသားသတင်းစကားပေါ့ဖို့မျှော်လင့်ကြောင်းနဲ့ဆက်ရနာပိုင်းတွေရဲ့လိုရတွေအတွက်အကျိုးဆက်တွေကိုရင်ဆိုင်မှုအချိန်တန်ပြီးဖြစ်ကြောင်းပေါ်နူးနေကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါဆီယနာရှင်ရဲ့ရက်စက်မှုတွေနဲ့တရားမဝင်တဲ့အုပ်ချုပ်မှုအောက်ကမြန်မာပြည်သူတွေကိုမြန်မာအင်းနီးချင်းတွေနဲ့အာဆီယံကကူညီဖို့ဆန္ဒမရှိဘူးဆိုရင်တော့အမေရိကန်အစိုးရအနေနဲ့ကွန်ဂရက်စ်လွှတ်တော်ကအခွင့်အာဏာအနှင်းထားတဲ့အတိုင်းစစ်တပ်ပေါ်ဖိအားပေးဖို့နဲ့ဗန်နာရေးအရာဖျက်တောက်ဖို့လိုရလိမ့်မယ်လို့လည်းပြောဆိုထားပါတယ်ဒီထဲမှာမြန်မာရေနံနဲ့ဓာတ်ငွေလုပ်ငန်းပေါ်ပိတ်ဆို့တန်ခတ်မှုတွေထည့်သွင်းရလိမ့်မယ်လို့လည်းတိုက်တွန်းခဲ့တာပါဒီချိန်ထဲမှာပဲပေါ်နူးနေကရုရှားနိုင်ငံကြားရေးဝန်ကြီးဆာဂေးလာဗရော့မြန်မာနိုင်ငံကိုတွေ့ရောက်ပြီးမြန်မာစစ်ကောင်းဆောင်နဲ့တွေ့ဆုံခဲ့တဲ့ပုံမှာလဲ Republican ထိတ်တန်းကောင်းဆောင်မက်ကော်နယ်ကဝေဖန်ခဲ့ပါတယ်။အကြမ်းဖက်မှုတွေကျူးလွန်နေတဲ့သူချင်းချင်းတွေ့ဆုံမှုဖြစ်နေလဲထုတ်ပြန်ချက်မှာပြောဆိုထားပါတယ
်။တရင်ချင်းချုပ်တွေကိုကိုအောင်လွင်ဦးကပြောပြသွားတာပါ။ဒီကနေ့မနေ့ပဲအတန်လွင်စီစဉ်တွေကိုထုတ်လွှင့်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာတော့အစီအစဉ်ထုတ်လုပ်ရမှုဖြစ်နေကကိုရဲမောင်ကတာဝန်ယူခဲ့ပါတယ်အတန်ဖတ်တဲ့ရုပ်သံအင်ဂျင်နီယာတွေကတော့ဂျင်မီကွန်းနဲ့ဒယ်ရက်စမစ်တို့ဖြစ်ပါတယ် VOA ကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးတင်ပါတယ်သောတာရှင်များလည်းဘေးရန်နဲ့ကင်းဝေးကြပါစေကျွန်တော်ကတော့အစီအစဉ်မှုဖြစ်တာဝန်ယူခဲ့သူဆိုမိုးကျော်ဖြစ်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.